Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VO American အတန်ရဲ့2022ခုနှစ်စက်တင်ဘာလ29ရက်သတင်းလာနေညပိုင်း9နာရီနဲ့10နာရီအစီအစဉ်ကိုလိုင်းဒိုမီတာ31 30နဲ့50နဲ့လိုင်းလာမီတာ190အပြင် VO ရဲ့ Facebook စာမျက်နှာကနေတိုက်ထုတ်နေပါလို့ရှင်စမနာလာပါဒီနေ့ညဖက်အစီအစဉ်ကိုတာဝန်ယူတင်ဆက်သွားမှာပါကျွန်မဆုမြတ်မမရှင်ကျွေးကပွဲမှာတော့ဗဟိုလက်ဝဲရဲ့ Social Democrat SPD ပါတီကအနိုင်ရနေပါတယ်။ဗြိတိန်နိုင်ငံမှာလောင်သာစီပြက်လက်မှာစိုးရိမ်ပြီးတော့အပြေးဝဲနေကြတာကြောင့်မျိုးကြီးတော်တော်များများကဓာတ်ဆီဆိုင်တွေမှာစီဝေးပြတ်သွားခဲ့ပါတယ်။အိန္ဒိယနိုင်ငံမှာတော့တောင်တူလက်သမားတွေကအဝေးပြေးလက်မကြီးတွေနဲ့မြေထားလမ်းတွေကိုပိတ်ဆို့ဆန္ဒပြခဲ့ကြပါတယ်။အခုလိုထိတ်တန့်သတင်းတွေကိုဦးတမောင်တန်းနဲ့အခြေညာပေးပါမယ်ရှင်
။ကောင်းပါပါရှင်။ကြရားပြည်နယ်ဒီမော့ဆိုမျိုးနယ်ဖက်မှာဒေတာခံကာကွယ်ရေးတပ်ဖွဲ့တွေကိုစစ်တပ်ကလက်နက်ကြီးတွေနဲ့မကြမ်းမနာပစ်ခတ်နေတဲ့သတင်းမှာတော့
သူကလက်နဲ့ကြီးကိုထုထုထုလက်နဲ့ကြီးကအရှိုပ်ပြေးသူကအနောက်ကနေပါအဲ့လိုမျိုးပေါ့နော်။နောက်သူကဒီဆံပေါ်တော့ဒီဆံပေါ်တော့သူကအရာပြည့်တယ်သူကတစ်ချဲ
လုံးဒေသခံကပေါ်ရဲ့တပ်ဖွဲ့ဝင်တို့ပြောတော်ပါရှင်။အပြည့်စုံတော့နောက်ပိုင်းမှာကြားမှာပါ။ဒါအပြင်စကိုင်းတိုင်းတွင်းကကြီးပါတချို့ကိုစစ်တပ်ကဝင်ရောက်စီးနင်းတဲ့အတွက်ထိခိုက်ဒေဆုံးမှုရှိနေတဲ့တဲ့င်းမြန်မာကျပ်ငွေနဲ့အမေရိကန်ဒေါ်လာငွေစည်းငွေလဲနှုန်းတက်လာနေတဲ့တဲ့င်းတွေနဲ့အပတ်စဉ်တင်ဆက်နေကြကဏ္ဍတွေထက်မှာတော့တဲ့င်းဆောက်တဲ့င်းထောက်မဆုအဲ့ဒီအစီအစဉ်ထဲမှာတော့မြန်မာတိုင်းရင်းဒေသကိုဗစ်ကာကွယ်ဆေးတမှုအခြေအနေကိုတင်ပြထားသလိုဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလောအစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်ရောက်သတင်းတွေကိုတော့မဆူမြတ်မွန်းနဲ့ဦးစင်မောင်တန်းတို့ကပြောပြပေးပါအောင်ရှင
်။ဂျာမနီနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့ထွေထွေရွေးကောက်ပွဲမှာအနိုင်ရပြီလို့ကြေညာခဲ့တဲ့ဗဟိုလက်ဝဲရင်း Social Democrat SPD ပါတီကြောင်းဆောင် Olaf Scholz က Greens Party Free Democrats FDP ပါတီတို့ပါဝင်တဲ့မြန်မာအစိုးရကို Christmas မတိုင်ခင်မှာဖွဲ့စည်းနိုင်ဖို့ညှိနှိုင်းသဘောတူနိုင်မယ်လို့ပြောကြားခဲ့ပါတယ်။လက်ရှိဝန်ကြီးချုပ် Angela Merkel ရဲ့ Christian Democratic Union CDU ပါတီကိုအစိုးရထဲမှာမပါစေချင်တော့ဘူးဆိုတာပြည်သူတွေကရွေးကောက်ပွဲရလဒ်နဲ့ပြသခဲ့ပြီလို့သူကသတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။ SPD ပါတီနဲ့ CDU ပါတီတို့မြန်မာအစိုးရအနေနဲ့ဂျာမနီနိုင်ငံကိုအုပ်ချုပ်နေတာနှစ်ပေါင်းကြာပါပြီ။အခုတော့အစိုးရတစ်ကို SPD, Greens နဲ့ FDP အစုပါတီတွေနဲ့ဖွဲ့စည်းတဲ့နယ်ဆိုတာကိုပြည်သူတွေကဆန္ဒဖော်ထုတ်ခဲ့ကြပြီလို့ပြောပါတယ်။သူဥဆောင်မဲ့အစိုးရတဲ့အနေနဲ့အမေရိကန်နဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုလည်းဆက်လက်ထိန်းထားမှာဖြစ်တယ်လို့အခုလိုပြောကြားခဲ့ပါတယ်
။ Transatlantic partnership is of essence for us in Germany and for a government that will be led by me.
အတလန်တစ်သမုဒ္ဒရာတစ်ဖက်ချမ်းနိုင်ငံတွေနဲ့မိတ်ဖက်ဆက်ဆံရေးဟာဂျာမနီနိုင်ငံအတွက်အရေးကြီးတဲ့အတွက်ကျွန်တော်ဥဆောင်တဲ့အစိုးရကလည်းဒါကိုအလေးထားသွားမှာဖြစ်တယ်လို့ဂျာမနီဝန်ကြီးချုပ်တစ်ဖြစ်လာတော့မဲ့ Olaf Scholz ကပြောကြားသွားတာပါ။ကမ္ဘာကြီးမှာဆိုးရိမ်စရာကိစ္စတွေပိုများလာနေတာနဲ့အတူ EU ဥရောပသမဂ္ဂမှာလည်းအားလုံးအတူတွဲဆောင်ရွက်သွားကြဖို့အရေးကြီးတယ်လို့သူကပြောပါတယ်။သူဥဆောင်တဲ့ Social Democrat Party ဟာဂျာမနီနိုင်ငံမှာအကြီးဆုံးပါတီဖြစ်ပါတယ်။ဒါပေမဲ့အမတ်နေရာ935ရောက်ရှိတဲ့ဂျာမနီလွှတ်တော်မှာအမတ်နေရာ206ရောက်တာအနိုင်ရခဲ့တာကြောင့်အများစုနေရာမရခဲ့ပါဘူး။တဘာဝပတ်ဝန်းကျင်အရေးဦးစားပေးတဲ့ Greens Party ကအမတ်နေရာ118နေရာ Liberal သဘောထားရှိပြီးတော့စီးပွားရေးလုပ်ငန်းတွေကိုဦးစားပေးတဲ့ Free Democrats Party ကအမတ်နေရာ62နေရာအနိုင်ရခဲ့ကြပါတယ်။လက်ရှိဂျာမနီဝန်ကြီးချုပ် Angela Merkel ရဲ့ CDU SCU ပါတီကတော့အမတ်နေရာ196နေရာအနိုင်ရပြီးတော့ဒုတိယအများဆုံးဖြစ်ပါတယ်။ဝန်ကြီးချုပ်တစ်ဖြစ်လာတော့မဲ့ Olaf Scholz ဟာလက်ရှိမြန်မာအစိုးရရဲ့ဗန္ဒာရေးဝန်ကြီးတာဝန်ကိုတာဝန်ထမ်းဆောင်နေသူဖြစ်ပြီးတော့ဝန်ကြီးချုပ် Merkel ပြီးရင်ဂျာမနီမှာဒုတိယရာထူးအကြီးဆုံးဖြစ်ပါရဲ့ရှင်
။ဒေါ်လာ1 trillion တန်အခြေခံအဆောက်အုံပိုင်းဆိုင်ရာဥပဒေကြောင့်ကိုအောက်လွှတ်တော်မှာတနင်္လာနေ့ကစအခြေတင်ဆွေးနွေးကြပြီးကြတာပရိနေမှာမဲပေးကြမယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကဒီမိုကရက်လွှတ်တော်ပါတီစီကိုပေးတဲ့စာမှာတနင်္ဂနွေနေ့ကကြေညာလိုက်ပါတယ်။သူကသမ္မတဘိုင်ဒန်မှာဒီဥပဒေကြမ်းကျလိမ့်မယ်လို့ယုံကြည်မှုအပြည့်ရှိနေကြတဲ့အကြောင်းမီဒီယာတွေကလည်းပြောကြပါတယ်။ပြီးခဲ့တဲ့လအထက်လွှတ်တော်မှာမဲခွဲတော့ Republican အမတ်19ယောက်ကဒီမိုကရက်အမတ်50နဲ့ပူးပေါင်းပြီးမဲပေးခဲ့ကြတာပါ။လမ်းဟိုတရားဟိုတွေခဲပိုက်နဲ့ဖြန့်နေတဲ့တောက်ရီပေးစနစ်မိန်းလာစနစ်ယထာလန်းနဲ့လန်ကူပြောင်းစနစ်တွေကိုပြုပြင်ပြီးလေစိတ်တွေကိုဒီဥပဒေကြမ်းနဲ့တိုးတက်အောင်လုပ်ဖို့ရည်ရွယ်ပါတယ်။လူမှုဝန်ထမ်းစနစ်နဲ့ဥရုယာတိမပြည့်စည်ရေးဆိုင်ရာလုပ်ငန်းတွေအတွက်ဒေါ်လာ 3.5 ထရီလီယံလျားထားတဲ့တီးခြားအဆိုပြုချက်ကိုလည်းအောက်လွှတ်တော်ခေါင်းဆောင်တွေကအထက်လွှတ်တော်အင်ဂျီရောလုံးနဲ့ဆွေးနွေးနေကြတယ်လို့ဥက္ကဋ္ဌပယ်လိုစီကပြောပါတယ်။ဒီစီစဉ်မှာတော့ဗူဂျိုကလေးတွေအတွက်အခမဲ့ပညာရေးဒေတာကောလိပ်အခမဲ့ပညာရေးအသက်အရွယ်ကြီးပြီးအမေရိကန်နိုင်ငံသားတွေအတွက်ဂ ကျမ်းမာရေးဆောင်ရှားမှုတို့ချက်အစည်းအဝေးကလေးထိန်ဆောင်ရှားရေးဆရာပတ်ဘုံမှုဥဒုယာတိပစ္စည်းလာတာကြောင့်ဖြစ်ပေါ်လာတဲ့အကျိုးဆက်များရှင်းချနိုင်ရေးအစည်းအဝေးလူဝင်မှုကြီးကြပ်ရေးဥပဒေပြောင်းလဲရေးနဲ့ဆောင်ဝင်ညွန်ဆေးဝါးစရိတ်ရှင်းချရေးကိစ္စတွေပါဝင်ကြပါမယ်အောက်လွတ်တော်ဘတ်ဂျက်ကော်မတီကိုစနေနေ့ကဒီဆိုပြုချက်တင်ထားပြီးဖြစ်ပေမဲ့
ထက်လွတ်တော်ဒီမိုကရက်မတ်ချိုပါဝင်ကန့်ကွက်သူတွေပိုများလာဖို့ရှိတယ်လို့လည်းပြောကြပါဗျ။ဘရစ်နိုင်ငံမှာလောင်စာဆီပြက်လက်မှာစိုးရိမ်ပြီးတော့လောင်စာဆီအပြည့်အဝဲနေကြတာကြောင့်နိုင်ငံတွေကမျိုးကြီးတော်တော်များများတက်ဆီဆိုင်တွေမှာဆီပြက်သွားခဲ့ပါတယ်။EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ခဲ့ပြီးတဲ့နောက်အချင်း EU နိုင်ငံတွေကအလုံလာလုံနေကြတဲ့စီးပေါင်းစာမောင်းသူတွေအပါအဝင်ကုန်တင်ကားမောင်းသူတွေအတော်လေးနေသွားတဲ့အတွက်ကုန်ပစ္စည်းတည်ယူပို့ဆောင်ရေးပိုင်းမှာလည်းအတော်လေးထိခိုက်နေတာပါ။ရင်းနှံချက်ဆက်ရုံတွေကနေတက်ဆီဆိုင်တွေစီကိုလောင်စာပို့ပေးမဲ့စီးပေါင်းစာမောင်းသူတွေမရှိလို့လောင်စာပြက်လက်မှာစိုးရိမ်နေကြတဲ့အတွက်ဒီနှစ်တနင်္လာနေ့မှာလည်းတက်ဆီဆိုင်တွေရှေ့မှာစီးထဲဖို့တန်းစီနေကြတဲ့ကားတွေ
literally on zero, but we've been driving around.
Dusty Chennai, but Sony are so yes, she will be your daughter. Jumpe and Yellow, Dusty Telluyamani, I relax her of a mama, Mia Wulu, Lena Muga, Jemount of your daughter, Pipari, Brexit appear, Covid out, Conjagan, Mounduis, Saba Nirajan, Sata Gompo Sauri by Nimale, Tiga Nivari, a Sata of Yellow Humbachisia, and Winjito Boris Johnson, Soyaga, Dollar, Tanity, Top and We look heavy by Mave, Lansa Pella de Jetana, Jonirawa. ဗြိတိန်နိုင်ငံထဲမှာရင်းနှီးချက်ဆက်ယုံချက်ခုလောင်စာထိမ့်သိမ်းတိုးလောင်တဲ့နေရာ50ခုနှစ်ခုရှိတဲ့အတွက်နိုင်ငံထဲမှာလောင်စာပြက်လက်စရာအကြောင်းလုံးဝမရှိဘူးလို့ဗြိတိန်သယ်ယူပို့ဆောင်ရေးဝန်ကြီးကပြောကြားပြီးတော့လူတွေကိုအစိုးရမလွန်ကြဘူးမဝဲကြဘူးတိုက်တွန်းခဲ့ပါတယ်။လောင်စာစီပြက်လက်မှုကိုအတူပူးပေါင်းဖြေရှင်းနိုင်မှုအတွက်လောင်စာကုမ္ပဏီတွေကြားမှာဈေးနှုန်းအပါအဝင်ပြိုင်ဆ လက်နေတဲ့ပြဿနာကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့စီးပွားရေးလုပ်ငန်းခေါင်းဆောင်တွေကသတိပေးထားကြပါတယ်ရှင်
။အိန္ဒိယနိုင်ငံမှာအဝေးပြေးလမ်းတွေနဲ့ရထားလမ်းတွေကိုတောင်တူလယ်မှာတွေကဆန္ဒပြနေကြတဲ့အတွက်ကြောင့်ပိတ်သွားပြီးလက်ချီကြနေခဲ့ပြီးဖြစ်တဲ့စိုက်ပျိုးအေးဥတွေကန့်ကွက်ပွဲကိုတနင်္လာနေ့ကအရှိန်ဟုန်မြင့်တင်လိုက်ကြတာဟာတပ္ပရနရန္ဒာမိုဒီအတွက်စိန်ခေါ်ချက်ဖြစ်လာပါတယ်။စိုက်သူပြောရေးဥပဒေပြဋ္ဌာန်းလိုက်တဲ့ပထမနှစ်ပတ်လည်နေ့မှာတောင်တူလယ်သမားတွေကနိုင်ငံအနှံ့ကန့်ကွက်ဆန္ဒပြလိုက်ကြတာပါ။ဒီဥပဒေအရနိုင်ငံတော်ဒိုင်တွေကိုပဲရောင်းချဖို့မလိုတော့ပဲကုမ္ပဏီကြီးတွေကိုတောင်တူလယ်သမားတွေကစဘာနဲ့ဂျုံပါဝင်လေယာထွက်ကုန်ပစ္စည်းတွေရောင်းချဖို့ရရှိခဲ့ကြပါတယ်။ဒါကြောင့်ဈေးအမခံချက်ကိုမရကြတော့တဲ့အတွက်ဆန္ဒပြနေကြတာပါအစိုးရကတော့ဥပဒေကြောင့်တောင်သူလယ်မားတွေအတွက်ဝင်ငွေတိုးလာပြီးထုတ်လုပ်အားလည်းတက်လာမယ်လို့ဆိုပါတယ်မြောက်ပိုင်းပြည်နယ်တွေဖြစ်ကြတဲ့ပန်ချက်နဲ့ဟာယနပြည်နယ်တွေအပြင်တောင်ပိုင်းကချန်နိုင်းဘင်္ဂလူးရုနဲ့ကေရလာပြည်နယ်တွေမှာလည်းဆန္ဒပြနေကြပါတယ်ကွန်ဂရက်ပါတီနဲ့တခြားအတိုက်ခံပါတီတွေကလယ်မားတွေကိုထောက်ခံကြပါတယ်တူနီးရှားနိုင်ငံမှာလည်းသမ္မတကိုင်ဆာအသက်ထုတ်ပြလိုက်တဲ့အမိတ်မျိုးကြောင့်ပြည်သူလူထုကထပ်မံကန့်ကွက်ဆန္ဒပြနေကြပါတယ်။ဂျော်လာကမှာတမ္ပတ်ဆိုင်ကတနိုင်ငံလုံးအရေးပေါ်ခြေနေဖြစ်တယ်လို့ဆိုပြီးဝန်ကြီးချုပ်ကိုဖြုတ်တွတ်တော်ကြားဆိုင်အစိုးရအာဏာအလုံးရယူလိုက်ပါတယ်။မကြာခင်ထုတ်ပြလိုက်တဲ့အမိတ်မှာလည်းတွတ်တော်အာဏာတွေကိုဆက်လက်ရဆိုင်လိုက်သလိုအမတ်တွေပေါ်ဥပဒေအရရေးယူလို့မရတာကိုလည်းပယ်ဖြတ်လိုက်ပြီးအမတ်တွေရဲ့လက်ကကိုလည်းရလိုက်ပါတယ်။အတိုက်ခံတွေကအာဏာသိမ်းလာလို့ပြောကြပါတယ်။
တဲ့များပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.13kHz 93.9 5.32kHz 98kHz 5.55တို့ဖြင့်စနစ်တရင်းတွေမှာ5.190kHz 15.9 ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်စက်တင်ဘာလ29ရက်နေ့တနင်္လာနေ့ညပဲအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြတ်ကြီးညာပေးနေပါတယ်။နိုင်ငံတော်တာဝန်ခံဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကတဘာဝဘေးရန်တည်းရဲ့စီမံခန့်ခွဲရေးဥပဒေဆက်သွယ်ရေးဥပဒေတွေနဲ့ဆွဲဆိုထားတဲ့အမှုတွေကိုဆွဲချက်တင်မတင်ရှေ့သတင်းပတ်မှဆုံးဖြတ်မှဖြစ်ပါတယ်။နေပြည်တော်တည်ထောင်တရားရုံးမှစစ်ဆေးနေတဲ့အမှုတွေကတဘာဝဘေးရန်တည်းရဲ့စီမံခန့်ခွဲရေးဥပဒေပုံမှန်25ဆက်သွယ်ရေးဥပဒေပုံမှန်69ပို့ကုန်သွင်းကုန်ဥပဒေပုံမှန်8တို့နဲ့ဆွဲဆိုထားတဲ့အမှု3ခုအပြင် တမရဦးဝင်းမြင့်နဲ့အမှုတစ်ခုလည်းဖြစ်တဲ့တဘာဝဘေးအမှုတို့ကိုဒီကနေ့စက်တင်ဘာ29ရက်နေ့မှာကြားနာဆစ်ဆီးခဲ့ပါတယ်။တမရဦးဝင်းမြင့်နဲ့အတူတရားစွဲခံထားရတဲ့တဘာဝဘေးအမှုနဲ့ရောင်ဆန်းစုကြည်အပေါ်ပထမဆုံးအမှုဖွင့်ခဲ့တဲ့ဆက်သွယ်ရေးအမှုတို့အတွက်ရှေ့သတင်းပတ်အောက်တိုဘာလ4ရက်ကျရဲ့စွဲချက်တင်ပြင်တရားရုံးကဆုံးဖြတ်မယ်လို့ရောင်ဆန်းစုကြည်ရဲ့ရှေ့နေဒေါ်မင်းမင်းစိုးကပြောပါတယ်ရှင်
။ကျမရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးဆစ်ဆီးသူ19,925 ဦးရှိခဲ့ပြီးပိုးတွေ့သူ1,082 ယောက်ရှိပါတယ်။ပိုးတွေ့ရကန်လုံး0.23ရကန်လုံးမှာသေဆုံးသွားသူ56ဦးရှိတယ်လို့ဆိုပါတယ်။ဒီဆုံးမှုရလုံး3.83ရကန်လုံးလို့ပြောပါတယ်။ဒီကနေ့ထိဆိုရင်တေဝင်ဆေးရပိုးတွေ့သူစုစုပေါင်း 45,936 ဦးရှိနေပါပြီ။သေသူကတော့စုစုပေါင်း 19,583 ယောက်ပါ။တကယ်ဖြစ်နေတာတွေကတေဝင်ဆင်းစည်ရင်တဲ့များစရာရှိတယ်လို့လူမှုကူညီစောင့်ရှောက်သူတွေကပြောပါတယ်။တောင်ကိုရနိုင်ငံမှာတော့အားဖြည့်ကာကွယ်ဆေးကိုကူးစက်နိုင်ခြင်းများတဲ့ကျန်းမာရေးဝန်ထမ်းတွေရောဂါအခါရှိသူတွေနဲ့အသက်ကြီးသူတွေကိုထိုးပေးမယ်လို့ဝန်ကြီးချုပ်ကင်ဘူဂျွန်ကပြောပါတယ်။ကိုဗစ်ပိုးအသစ်တွေ့သူတွေရဲ့85ရာခိုင်နှုန်းကကာကွယ်ဆေးကိုအပြည့်မရှိကြသူတွေဖြစ်တယ်လို့ဝန်ကြီးချုပ်ကပြောကြောင်းနယူးယောက်တိုင်းသတင်းစာကြီးကဆိုပါတယ်။ဥဒတမကမှာတော့နီလာကန်ကိုလာတက်တဲ့ဘရာဇီးကိုဆက်လက်ဖွဲ့မှာကိုဗစ်ပိုးကို၄ရောက်မြောက်တွေ့ရှိခဲ့ပါတယ်။
ဩစတြေးလျနိုင်ငံမှာလူဦးရေအထူးထက်ဆုံး New South Wales ပြည်နယ်မှာလူဦးရေ80ရာခိုင်နှုန်းကိုဗစ်ကာကွယ်ဆေးဒုတိယအကြိမ်ထိုးပြီးသွားလောက်ချိန်အောက်တိုဘာလမှာလော့ကဒေါင်းလုပ်ထားရတာကိုဖြေလျှော့ပေးမယ်လို့ပြည်နယ်ဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။ပြည်နယ်ထဲမှာကိုဗစ်ကာကွယ်ဆေးအပြည့်ထိုးမထိုးပေါ်မူတည်ပြီးတော့ဖြေလျှော့မှုတွေလုပ်သွားမယ်အစီအစဉ်ကိုပြည်နယ်ဝန်ကြီးချုပ် Gladys Berry Jenglian ကဒီကနေ့တင်းနှလာနေမှာကြေညာခဲ့တာပါ
So at 80% double dose vaccination, we can confirm that is when you'll be able to travel freely throughout New South Wales. We envisage that to be by the end of
October. New South Wales ပြည်နယ်ထဲမှာလူဦးရေ80ရာခိုင်နှုန်းကိုဗစ်ကာကွယ်ဆေးနှလုံးထိုးပြီးသွားပြီဆိုရင်ပြည်နယ်ထဲမှာလွတ်လပ်လပ်သွားလာနိုင်မယ်ဆိုတာအတည်ပြုပြောနိုင်တယ်လို့ပြည်နယ်ဝန်ကြီးချုပ်ပြောသွားတာပါ October လဒုတိယပတ်လောက်မှာလူဦးရေ80ရာခိုင်နှုန်းလောက်ဆေးနှလုံးထိုးပြီးသွားတော့ပြီလို့ခန့်မှန်းထားပြီးတော့အဲ့ဒီအချိန်ကစပြီးတော့ဖြေလျှော့မှုတွေစလုပ်နိုင်မယ်လို့သူကပြောပါတယ်။80ရာခိုင်နှုန်းလောက်ကိုဗစ်ကာကွယ်ဆေးအပြည့်ထိုးပြီးခြင်းကြရင်တော့လူအများပါဝင်တဲ့အကစားပွဲတွေဒေသတွင်းခီးသွားလာမှုတွေအပါအဝင်ကန့်သတ်ချက်တော်တော်များများဖြေလျှော့ပေးနိုင်ဖို့ခန့်မှန်းထားပါတယ်ရှင
်။ဒီကနေ့ညဖက်ထိတ်တန့်ရသတင်းတွေကိုတော့မဆူမြတ်မွန်နဲ့ဥတင်မောင်တန်းတို့ကြီးညာပေးခဲ့တာပါရှင်ခုတော့ပြည်ရင်သတင်းပေးဖို့ချက်တွေကိုဆက်တိုက်တင်ပြသွားပါမယ်ထောင်အောင်ဆန်းစုကြည်နဲ့ဦးဝင်းမင်းတို့ကိုဆွဲဆိုထားတဲ့အမှုတွေထက်ကတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှန် 25 နဲ့ဆက်သွယ်ရေးဥပဒေပုံမှန် 68 တို့နဲ့ပတ်သက်လို့ဆွဲချက်တင်းတင်းမတင်းတင်းကိုနှစ်ဖက်လျှောက်လှည့်ချက်တင်ပြီးတော့ရှေ့သတင်းမှတ်တဲ့တရားရုံးဆုံးဖြတ်ပွဲရှိနေပါတယ်ဒီကနေ့တရားခွင်ကြားနာမှုအချိန်နဲ့ရန်ကုန်ကသတင်းပေးပို့ထားတာကိုတော့မခင်ဖြူတွေကတင်ပြထားပါတယ်
အမှုပေါင်း17မှုနဲ့ရင်ဆိုင်နေရတဲ့ဒေါ်ဆန်းစုကြည်ရဲ့အမှုတွေတွေကအမှု3မှုနဲ့ဥဝင်းမြင့်အမှု2မှုစုစုပေါင်း4မှုကိုနေပြည်တော်ကတည်တံ့တရားရုံးမှာဒီကနေ့ဆက်ပြီးတော့ကြားနာစစ်ဆေးခဲ့ပါတယ်။နောက်တစ်ပတ်ရုံးချိန်မှာတော့အမှု2မှုကိုစွဲချက်တင်တဲ့မတဲ့တရားရုံးကဆုံးဖြတ်ဖွယ်ရှိတယ်လို့ဒေါ်ဆန်းစုကြည်ရဲ့ရှေ့တွေဒေါ်မင်းမင်းစုကဗီဒီယိုကိုပြောပါတယ်။
သမားကိုဆွဲထားတဲ့တဘာဝဘေးအမှုနဲ့ပတ်သက်ပြီးစက်ပြက်လျှောက်လဲခြင်းနှစ်ဖက်ကြားနာပါလေဒီနေ့ဒီရောနောက်ဒီရက်10လ2021တနင်္လာနေ့ကိုစက်ပြက်အမိန့်ချမယ်ဆိုဒီရောမှာချိန်ရပါတယ်ဒီအမိန့်ကိုဆွဲထားတဲ့တဘာဝဘေးအမှုနဲ့အမှုအတွက်တည်လို့တက်တဲ့နှစ်ဦးကိုကျွန်တော်တို့ဖြစ်ပါတယ်ရှင်အနောက်ရုံးချင်းမှာကတော့စက်ပြက်လျှောက်လဲခြင်းနှစ်ဖက်ကြားနာမှာဖြစ်ပါတယ်ပြီးတော့ပုဂ္ဂိုလ်တင်းကိုဥပဒေရှင်းနဲ့ပတ်သက်ပြီးအမိန့်ကိုဆွဲထားတဲ့အမှုအတွက်ကဒီပြင်ပတ်တုံးကမူလဥပ္ပယရှိရနေပြီးတော့နောက်တော့တက်တီလျှောက်ထားတာရှိပါတယ်။အဲရှိထားတဲ့အပေါ်မှာနောက်တော့တက်တီလျှောက်ထားခြင်းအပေါ်မှာနှစ်ဖက်လျှောက်လဲကျက်ဒီနည်းကိုကြားနာတာဖြစ်ပါတယ်။လျှောက်လဲကျက်ကြားနာပြီးရောနောက်ရုံးချင်းမှာကတော့သူကအဲ့ဒီလျှောက်နောက်တော့တက်တီလျှောက်ထားတဲ့အပေါ်မှာအမိန့်ချမှာဖြစ်ပါတယ်ရှင်
။ဒေါ်ဆန်းစစ်ကြီးကိုနေပြီးတော့မှဆွဲဆိုထားတဲ့ကနဦးအမှု9မှုရဲကမှဒီကနေ့မှပို့ကုံသွင်းကုံဥပဒေပုံမှာ8ဆက်သွယ်ရေးဥပဒေပုံမှာ69တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှာ25နဲ့အမှုတမှုစုစုပေါင်း3မှုကိုစစ်ဆေးခဲ့တာပါ။ဒေါ်ဆန်းစုကြည်ကိုပို့ကုံသွင်းကုံဥပဒေပုံမှာ8နဲ့ဆွဲဆိုချက်အပေါ်မှာနောက်တိုးတက်တည်တင်ဖို့လှုပ်ဆောင်တာတွေရှိတယ်လို့ဆက်သွယ်ရေးဥပဒေပုံမှာ69နဲ့ပတ်သက်လို့လည်းပြစ်မှုမကျူးလွန်တဲ့အကြောင်းတက်တည်တင်သွင်းဖို့လှုပ်တာကိုတရားလိုဘက်ကကန့်ကွက်တာကြောင့်တင်ခွင့်မရခဲ့ပါဘူး။ဒီလိုတရားရုံးဆုံးဖြတ်ချက်အပေါ်မှာတော့ဒေါ်ဆန်းစုကြည်ရဲ့ရှင်းလင်းတွေဘက်ကမှတ်ချက်စုံတရားပေးဖို့ညင်ပါတယ်။ဒေါ်ဆန်းစုကြည်ဘက်ကခုခံခြေပပေးနေတဲ့ရှင်းနေဦးကြည်ဝင်းကတော့အမှုကျူးလွန်တာမရှိတာကိုပေါ်လွင်အောင်စစ်ဆေးနိုင်တယ်လို့အမှုနဲ့ပတ်သက်လို့ဥပဒေအရလွတ်မြောက်အောင်လုပ်သွားမယ်လို့ပြောပါတယ်
။လက်ရှိကပစ္စည်းတွေအရလည်းပဲဒေါ်ဆန်းစုကြည်ကပိန်းနာပေါ်မှုရှာဖို့ပုံစံနဲ့ပိန်းနာလည်းဒေါ်ဆန်းစုကပိန်းနာပုံစံဒါတွေအခုစစ်တော့ပေါ်နေတာပဲ။ဟိုမျိုးလေးချက်ကတော့ဒီလိုလေ ကိုရှိနေဆိုတော့ကိုအမှုတွေအပြည့်မရှိဘူးဆိုတော့ပေါ်ကြောင်ဆက်မှာလေသူကသူကိုလိုက်ကလည်းအပြည့်မရှိဒီပစ္စည်းတွေသူလည်းမသိဘူးသူဝယ်တာလည်းမဟုတ်ဘူးသူကိုင်တာလည်းမဟုတ်ဘူးလေဒါရှင်းနေတဲ့ခါကျတော့ဒါသူပြောတဲ့ဟာကိုပေါ်ကြောင်ဆက်တာလေသက်တည်ကိုပေးတဲ့ခါကျတော့သက်တည်ကဘုဘူးကြီးဘုဘူးကြီးကပေးတာဟုတ်တယ်ဒီပစ္စည်းတွေကသူတို့တတ်မတော်နဲ့ကာဝေယုံကြည်တဲ့ကြီးကကိုင်တာလို့ပြောထားဘူးလေ
မနေ့ကစက်တင်ဘာလ28ရက်နေ့ကျရင်ဒေါက်တာဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားစေတဲ့ရာဇသက်ကြီးပုံမှ905ခါခွေနဲ့တဘောဝပြည်ရည်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှ25တို့အတွက်ဆက်လက်ကြားနာစစ်ဆေးဖို့ရှိပါတယ်။ပြီးခဲ့တဲ့အပတ်တုန်းကတော့တရားရုံးကနေဒေါက်တာဆန်းစုကြည်ဦးဝင်းမြင့်နဲ့ဒေါက်တာမျိုးအောင်တို့ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားစေတဲ့ရာဇသက်ကြီးပုံမှ905ခါခွေနဲ့ဆွဲချက်တင်ဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီဘော်တောင်ဆန်းစုကြည်ရဲ့ရှင်းလင်းရေးဘက်ကတရားရုံးအစဉ်အဆက်ကိုပြင်ဆင်ချက်တင်ဖို့ကြိုးစားနေပါတယ်။ဒေါက်ဆန်းစုကြည်ကိုအခရီးလိုက်စာမှုနဲ့မန္တလေးမြို့မှာတရားစွဲထားတဲ့အမှု၄ခုကိုတော့လာမယ့်အောက်တိုဘာလ၁ရက်နေ့ကစပြီးနေပြည်တော်ထူးတရားရုံးမှာတောက်ကြနေတိုင်းတပတ်ခြားတစ်ခါစစ်ဖို့ရှိပါတယ်။ဒေါက်ဆန်းစုကြည်အမှုတွေအဖြစ်ပါဝင်တဲ့ဩစတြေးလျနိုင်ငံသားစီးပွားရေးအကြံပေးမစ္စတာရှောင်းတာနာကိုဦးတည်စွဲဆိုတဲ့အမှုဖြစ်တဲ့ဒီနိုင်ငံတော်လှုပ်ဝက်ချက်အဥပဒေပုံမှ38ကငယ်အမှုကိုလည်းပြီးခဲ့တဲ့ဘက်ကစပြီးတော့နေပြည်တော်မှာပြောင်းရွှေ့စစ်ဆေးနေတာရှိပါတယ်။ဒီအမှုကိုလည်းအပတ်စဉ်ကြာတာပြင်းနေတိုင်းမှာဆင့်ပါပါ
။စကိုင်းမကွေးဖက်ကတည်င်းကိုတော့အခုတင်ပြသွားပါအောင်မယ်။ဒေသခံတွေနဲ့စစ်ကောင်စီကြစီတင်မမှုတွေရှိနေတဲ့စကိုင်းနိုင်ထဲကကြေးရွာတချို့ကိုမြန်မာစစ်တပ်ကဝင်ရောက်စီးနှင်တာတွေပြစ်ကတ်တာတွေကြောင့်တေဆုံထိခိုက်မှုရှိတယ်လို့ဖန်ဆီးခံရမှုတွေလည်းရှိနေပါတယ်။နိုင်ငံတော်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပြစ်ခတ်ဖန်ဆီးမှုတွေနဲ့ပတ်သက်လို့ရန်ကုန်ကတည်င်းပြဖို့ထားတာကိုတော့ကိုငင်းချန်ကပြောပြထားပါတယ်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံရပြီးတဲ့နောက်လက်နက်ကင်ပုံကံမှုတွေဖြစ်လာရမှာအရင်ကအတော်လေးတည်တည်ငြိမ်ငြိမ်ရှိခဲ့တဲ့စကိုင်းတိုင်းနဲ့မကွေးတိုင်းဒေသတချို့ပါဝင်လာပါတယ်ဆန္ဒပြလူငယ်တွေအများစုပါတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်ကောင်စီတပ်တွေကိုတုံ့ပြန်တိုက်ခိုက်တာမျိုးတွေရှိလာတာပါအဲဒီနောက်ပိုင်းအဲဒီဒေသတွေအတွင်းအင်တာနက်ဖြတ်တောက်တာတွေနဲ့စစ်စင်ရေးတချို့စစ်ကောင်စီဘက်ကတုံ့ပြန်လာပါတယ်စကိုင်းတိုင်းကလေးမျိုးအနီးကတာစီကျေးရွာကိုစက်တင်ဘာလ26ရက်မနေ့ညနေပိုင်းကစပြီးတော့စစ်ကောင်စီတပ်တွေဝင်ရောက်ပစ်ခတ်တာကြောင့်ရွာသားတအုပ်လက်နက်ကြီးအစမှန်ပြီးတေဆုံးတယ်လို့ဒေသခံတွေကပြောပါတယ်။ CDM ရဲဝန်ထမ်းတအုပ်နဲ့အမျိုးသားတအုပ်ကိုလည်းပစ်တတ်ခဲ့ပြီးတင်းကြိုင်းမှာထားခဲ့တယ်လို့ဒေသခံတအုပ်က VOA ကိုပြောပါတယ
်။ကျွန်တော်တို့ည7နာရီကျော်9နာရီတော့မှကျွန်တော်တို့ဒီတပ်ကနေလို့ကျွန်တော်တို့တော့ကလည်းလမ်းပြောတယ်ပြောဟော။ဒီတာစီရဲ့တင်းငင်းကုန်းမှာပေါ့နော်။မယောသူတို့ပြစ်တာနားခဲ့တယ်တဲ့အဲ့ဒါရှိတယ်လို့ပြောတဲ့ခါကျတော့ကျွန်တော်ညလုံးရင်းတော့ကြည့်မယ်လို့လို့တော့ကြွားတဲ့အချိန်လေးကလည်းနည်းနည်းညူညူဖြစ်မှာဆိုလို့ကျွန်တော်တို့မင်းထားမှာပဲကြည့်မယ်ဆိုပြီးတော့မင်းထားတော့ကြည့်ရတာအဲ့ဒါမှာအဲ့ဒီမှာအလုံးနှလုံးတွေ့ရကြတာဒီတင်းငင်းကနှလုံးပေါ့နော်ဒါပြီးတော့တာဒီတင်းငင်းကနေပြီးတော့မြောက်အရက်တက်တဲ့တမန်ကြီးပါတော့အကွာပါပေါ့နော်လေကွင်းထဲမှာပဲအဲ့ဒါကလည်းတလောင်းပေါ့နော်အဲ့အလောင်းတော့သူကဟိုလစ်မကြီးအဆန်မှန်တယ်တော့ပေါ့တင်းငင်းကြီးကလည်းကွဲပြီးတော့ကွဲတဲ့အဆန်မှန်တယ်ပေါ့အဲ့ဒါနဲ့တယောက်ဒီကနေ့တော့တောင်းလို့ရတယ်ဟုတ်တယောက်ကရဲစီကြံဆိုတော့အဲ့တယောက်ရဲ့ PDF တယောက်ရဲ့ဘောနော်အဲ့ဒါရဲ့အတော့ကျွန်တော်တို့ပြီးတကြူပြီးတော့အယူကိုကုလေးတက်ထားပြီးလေကြအုပ်ကူလေး
တာစီကျေးရွာကအင်ဂျီတထောင်ကျော်ရှိတဲ့ရွာကြီးတရွာဖြစ်ပြီးတော့အခုလိုစစ်ကောင်စီတပ်တွေကဝင်ရောက်စီးနှင်းပစ်ခတ်မှုတွေကြောင့်ရွာရဲ့အင်ဂျီတဝက်လောက်ထွက်ပြေးနေရတယ်လို့ဒေသခံတူကပြောပါတယ်စကိုင်းတိုင်းရင်းမပင်မြို့နယ်ကန်စုကျေးရွာကိုလည်းမနေ့ကစစ်ကောင်စီတပ်တွေဝင်ရောက်စီးနှင်းပစ်ခတ်တာကြောင့်ရသာတုံးတေဆုံးတယ်လို့ဒေသခံတူကပြောပါတယ်
။အဲ့မှာတော့လိုက်မှာဒီတော့လိုက်ကလူနေအိမ်တွေမရှိရယ်။နောက်တစ်ခုကဒီအမျိုးသား၃လောက်ကိုရဲစစအကြမ်းဖက်စစ်ကောင်စီကတပ်ဖြတ်သွားတယ်ပေါ့။အဲ့တော့ဒီအသက်ခံရတဲ့လူကြီးကစိုးနိုင်နဲ့28နှစ်ပေါ့။အဲ့ကိုစိုးနိုင်လည်းမှာမိမအမျိုးသမီးကသူက1ပေါ့ဒီကိုဝင်ဆောင်နဲ့တင်ရခဲ့တယ်ပေါ့ဗျာ။နောက်ပြီးတော့စိုးနိုင်ထွန်းနဲ့23နှစ်သူကတော့မဝါသက်ကလို့တင်ချအကြောင်းသားဖြစ်သွားတယ်။နောက်ဆုံးနဲ့ပေါ့ဗျာ။နောက်ဒီဦးကတော့ဥကျော်ပေါ့30ခမန်းကြီးအသက်ကတော့30ဝန်းကျင်လောက်ပဲ။အဲ့သူတို့၃ဦးကိုမနေ့ကတော့ကျမစစ်ကောင်တွေကရဲဆက်ဆက်တပ်ဖြတ်သွားတယ်။အထီးသူတို့ကျမစစ်ကောင်တွေကဒီကျွန်တော်တို့ကံပြီးရွာထဲမှာဝန်းဝင်နေတယ်။အဲ့ထက်မှာတဲတွေချတယ်၊ယာယီသခန်းတွေတို့ချထားတယ
်။နောက်ထပ်စကိုင်းတိုင်းမုံရွာမြို့နဲ့ရှင်းမိုင်ဝေးတဲ့ကြေးမုံရွာစုလေကုံရက်ကွက်ကိုဒီကနေ့စက်တင်ဘာ28ရက်မနက်ပိုင်းမှာစစ်ကောင်စီတပ်တွေဝင်ရောက်ပစ်ခတ်တာတွေပြုလုပ်လို့ရသားတူတေဆုံးပြီးဖမ်းဆီးခံရတာတွေရှိတယ်လို့ဒေသခံတွေကပြောပါရယ်တေဆုံးသွားတဲ့အမျိုးသားနဲ့အပြန်အလှန်ပြစ်ခတ်ခဲ့တာဖြစ်ပြီးတော့တေဆုံးသွားသူဟာဒေသခံ PDF အဖွဲ့ဝင်လားဆိုတော့တရားအတည်ပြုချက်မရပါဘူးကျေးမုံရွာနဲ့မုံရွေးရွာတွေဟာဘေးကျဉ်းကပ်ရပ်ဖြစ်ပြီးတော့ပြီးခဲ့တဲ့လကလည်း မုံရွေးရွာကိုစစ်ကောင်စီတပ်တွေရောက်လာပြီးချောက်လန့်ပစ်ခတ်တာတွေပြုလုပ်ခဲ့ပါတယ်။မုံရွေးရွာဟာအင်ဂျင်1200ရှိပြီးတော့ကျေးမုံရွာကတော့အင်ဂျင်800ရွာကြီးတရွာဖြစ်ပါတယ်။နိုင်ငံတော်ဝန်စစ်ကောင်စီတပ်တွေကပစ်ခတ်ဖမ်းဆီးမှုတွေဇက်တိုက်ပြုလုပ်နေပေမဲ့လည်းဆေးအာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကတော့ဆက်ရှိနေပါတယ်။မန္တလေး၊ကလေး၊ရွှေဘို၊ဝက်လက်၊လက်ပရောင်းစားတဲ
ကရားပြည်နယ်ဒီမော့ဆိုမြို့နယ်မှာကရင်နီပူပေါင်းအဖွဲ့နဲ့စစ်ကောင်စီတို့ကြားလေးရက်ဆက်တိုက်ပြင်းထန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းတစ်ဖက်ထိခိုက်ဒေဆုံးမှုတွေရှိတယ်လို့သိရပြီးတော့ကျေးရွာနေတချို့လည်းမီးလောင်ဆုံးရှုံးမှုတွေရှိပါတယ်။
ကရားပြည်နယ်ဒီမော့ဆိုမြို့နယ်ကုန်းတာရွာနယ်တေးစုလဲရွာတဝိုက်မှာစက်တင်ဘာ26ရက်ကနေပြီးတော့မနေ့စက်တင်ဘာ26ရက်ညပိုင်းအထိကရင်နီပူးပေါင်းအဖွဲ့နယ်စစ်ကောင်စီတပ်ကြားလေးရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ကကုန်းတာရွာတေးစုလဲကြီးရွာကနေအိမ်တွေမှာတပ်ဆွဲနေရန်ယူထားပြီး
စစ်တပ်တွေပြန်လဲဆုတ်ခွာသွားတဲ့အချိန်လေးအိမ်တွေကိုမီးရှို့ဖျက်ဆီးသွားတာအလုံး90ထက်မနည်းရှိတယ်လို့ကုန်းတာရွာပရာဟိတာသမားတူဦးကဗီဒီယိုကိုအခုလိုပြောပါတယ်။ကျွန်တော်ဒီကုန်းတာချေးရွာမှာပြီးဆုလဲရွာမှာလက်နက်ကြီးအများကြီးကြည့်ရပါတော့အများကြီးကြားရောက်တယ်အဲ့ဒီမျိုးကြားရောက်တဲ့ခါကျတော့နေအိမ်တွေတော်တော်လေးလေးချိခိုက်ရပါတော့အဲ့ဒါပြီးတဲ့နောက်မှာကျွန်တော်သူကဟိုရွာအနေကျဆုတ်ခွာ
ားပါတော့အဲ့လိုမျိုးမျိုးရှိတယ်အဲ့လိုမျိုးရှိတဲ့အခါမှာအင်အရေအတွက်ဒီနေ့ကဟိုလောမကြီးပြသတော့အင်အရေအတွက်က43လုံးပေါ့နော်ဘာလည်းလက်ကြီးထိမှန်တာတော့လည်းလည်းငယ်ရယ်အဲ့လိုမျိုးထိမှန်တဲ့အင်အရေပါဝင်ဆိုရင်စုစုပေါင်းအင်အရေအတွက်50လောက်ရှိတယ်ဗျဟုတ်
တိုက်ပွဲကြောင့်မပြီးနိုင်မေရွာမှာကျန်နေခဲ့တဲ့ကုန်းသာရွာကအသက်80အရွယ်အဖိုးအတူစက်တင်ဘာ25ရက်နေ့ကလက်နေကြီးထိမှန်တည်ဆုံခဲ့ပါတယ်တည်ဆုံခဲ့တဲ့ရေဦးလောင်းကိုဒီကနေ့လူနာတင်ရင်နဲ့မီးတချို့ပိုတည်သွားရလမ်းဘေးထောင်ပိုင်းထိမှန်ပါတယ်ဒါပေမဲ့လူထိခိုက်မှုမရှိဘူးလို့ကုန်းသာရွာပရာဟိတာကဆက်ပြောပါတယ်
အလိုက်ကော PDF ကနေပြီးတော့ဒီဘုတ်တူကြဆုံးနေတာကြောက်ဆက်ကန်ပွဲမှာကြဆုံးနေပါတော့နောက်ထပ်ဒီ KN ရဲကရဲဘုတ်တူလည်းချက်ကြဆုံးနေဒီမနေ့မှကျွန်တော်တို့အတီးပြုတ်နိုင်တယ်ပေါ့
ကရင်နီပူပေါင်းအဖွဲ့နဲ့စစ်ကောင်စီတို့အပြန်အလှန်တိုက်ပွဲတွေအတွင်းလိုက်ကော PDF တပ်ဖွဲ့ဝင်တူ KNDF တပ်ရင်းတဒုတက်စုမှုတူတေဆုံးပြီးတော့၄ဦးလောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဒီမော်ဆိုပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံကပြောပါတယ
်သူတို့ကဒီဆံပေါ်တော့ဒီဆံပေါ်တော့သူတို့အရာပြည်တယ်သူတို့ခြေလုံးရှိတဲ့အိမ်ကိုအိမ်နားမှာဆိုသူပြစ်အိမ်ပေါ်မှာလည်းသူပြစ်အုပ်ရီနဲ့ရှိတဲ့အိမ်ကြတော့ပြက်သွားတော့ဗောနော်အဲသူတို့ကအဒီလက်နေကြီးကိုအာတုံးတယ
်စစ်ကောင်စီတပ်ကဒေသခံနေမှာတက်ဆွဲထားပြီးတော့ပြန်ပြီးဆုတ်ခွာတဲ့အချိန် M16 ကြီးစံတွေစတဲ့လက်နေပစ္စည်းတွေလည်းတင်းစီခဲ့ရတယ်လို့ဒီမုံဆိုးပြည်သူ့ကာကွယ်ရေးတပ်ပညာရေးတာဝန်ခံကပြောပါတယ်အပြန်အလှန်ပြစ်ခတ်မှုမှာစစ်ကောင်စီဘက်က10ဦးထက်မနည်းသေဆုံးတယ်လို့ KNDF တပ်ရင်း6တပ်စုမှုတူကပြောပါတယ်။တိုက်ပွဲအခြေအနေကြောင့်ကြားပြည်နယ်တွင်စစ်တပ်အင်အားတွေအများပြားတိုးချထားတယ်လို့အရက်သားနေအိမ်တွေမှာနေရာယူပြီးလက်နက်ကြီးတွေနဲ့ပြစ်ခတ်တာမျိုးရှိတယ်လို့ KNDF တပ်ရင်း6တပ်စုမှုကပြောပါတယ်။ဒီမော်စုမျိုးနယ်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်မှုရဖို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုဖုန်းနဲ့အကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိခဲ့ပါဘူး။စစ်ကောင်စီတပ်တွေရဲ့ဖိနှိပ်မှုကြောင့်ဒီမော်စုမျိုးနယ်ကအတော်များများအိုးရင်စွန့်ခွာနီးဆိုင်ရာတောတောင်တွေထဲမှာပုန်းရှောင်နေရပြီးဒေသခံတွေဟာဒုက္ခမျိုးစုံနဲ့ကြုံနေရပါတယ်။တောတောင်ထဲမှာမိုးကတဲထိုးပြီးဖြစ်တယ်လို့နေထိုင်စားသောက်နေရတယ်လို့မကျန်းမာတဲ့သူတွေလည်းအများပြားရှိတယ်လို့စစ်ရှောင်ကူညီပေးနေသူတွေကပြောပါတယ်။လက်ရှိအချိန်ထိစေဝါနဲ့စာနေရိက္ခာလိုအပ်ချက်ကြီးမားနေတော့မယ်လို့လည်းသူတို့ကပြောပါတယ်ရှင်
။မမတဆင်အောင်တင်ပြတော့တာပါရှင်။ VOA မြန်မာပိုင်းကနေတနင်္လာနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အမေရိကန်ဒေါ်လာနဲ့မြန်မာငွေလဲနှုန်းတက်တဲ့သတင်းတင်ပြပေးပါမယ်။ပြည်တွင်းမှာနိုင်ငံခြားငွေလဲနှုန်းဆက်တိုက်တက်နေတာမှာအမေရိကန်ဒေါ်လာကိုမြန်မာငွေကျပ်2200ကျော်အထိပြင်ပပေါင်းစီရှိနေပါတယ်။နိုင်ငံခြားငွေဈေးကွက်မှာရောင်းဈေးနဲ့ဝယ်ဈေးအကြားအများဆုံးထားရမယ့်ကွာဟာချက်သတ်မှတ်တာကိုပဟိုဘဏ်ကပယ်ဖြတ်ပေးခဲ့ပြီးတဲ့နောက်မှာတရဝင်းငွေလဲကောင်တာတွေမှာလည်းနိုင်ငံခြားငွေလဲနှုန်းတွေက2000ကျော်အထိတရရိပ်တက်လာပါတယ်။ဒီအကြောင်းရောင်းကပေးပို့ထားတဲ့သတင်းကိုတော့မဆုမုံကတင်ပြထားပါတယ်
။အမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1955ကျပ်ပဟိုဘဏ်ကဒီကနေ့သတ်မှတ်လိုက်ပါတယ်။တရဝင်းငွေလဲကောင်တာတွေမှာတော့ဒေါ်လာကိုကျပ်2200ကျော်အထိဈေးပေါက်ခဲ့ပါတယ်။ဘဟုဘဏ်ကနေ့စဉ်သတ်မှတ်တဲ့ဒေါ်လာငွေလဲနှုန်းပေါ်မှာအခြေခံပြီးတော့ တရားဝင်ငွေလဲကောင်တာတွေမှာရောင်းစင်းတဲ့ဝင်ငွေဈေးကိုတုံညတသမာ800ခန့်နှုန်းသာအများဆုံးကွာဟကျပ်ထားရမယ်လို့အရင်ကတတ်မှတ်ခဲ့ပေမဲ့ပြီးခဲ့တဲ့စက်တင်ဘာလ10ရက်နေ့ကနေစပြီးတော့အဲ့ဒီတတ်မှတ်ချက်ကိုပယ်ဖြတ်ခဲ့ပါတယ် ဒီသမတ်ချက်တွေကိုပယ်ဖြတ်လိုက်လို့ငွေလဲကောင်တာတွေအနေနဲ့အယောင်းဝယ်အဆင်ပြေလာနိုင်မှုမျှော်လင့်တယ်လို့ပြောကြပေမဲ့အခုရပိုင်းအတွင်းမှာတော့ဒေါ်လာဈေးတွေကတိတိတသာတက်လာတာကြောင့်ဈေးကွက်အခြေအနေကိုစောင့်ကြည့်နေရတယ်လို့ရန်ကုန်မှာဖွင့်လှစ်ထားတဲ့ငွေလဲကောင်တာတစ်ခုကပြောပါတယ်ဒီနေ့ကနှစ်ထောင်နဲ့ရ300နဲ့ဝယ်ပြီးနှစ်ထောင်နဲ့ရ900နဲ့ပြန်ရောင်းပေးပါတယ်အခုချိန်မှာဈေး ဒါတအားတော်လေးစိတ်တော့အစင်မပြေဘူးပေါ့နော်ဟုတ်ကဲ့အရောင်းအဝယ်ကကြမယ်ဆိုလို့ရှိရင်လည်းအရန်ကြမှာဆိုတော့လည်းနည်းနည်းနည်းနည်းအနေနဲ့များတယ်ပေါ့လူတော်တော်များများကတော့ဘန်တွေကစူးစောင်းဝေကိုပဲထုတ်ယူဖို့စဉ်းစားနေကြပြီးတော့တန်ဖိုးခိုင်မာတယ်လို့ယုံကြည်ရတဲ့အမေရိကန်ဒေါ်လာနဲ့အခောက်ရွှေကိုစူးစောင်းလာတာကြောင့်ဒေါ်လာငွေလဲစင်းနဲ့ရွှေဈေးကအစမတန်တက်လာတာလို့လေ့လာသူတွေကယူဆပါ Mapu Yatarelu, Bahoban Duokra, Uwindoga, Viewin interview Mapiotabare. Sigwa Temaro Dola Ziga, the Dolago Natalnia Joti, a young way Tini Raja, Akuya by Dreamer, Awezam Yani Relu, Yangonga, Willek on that Kupje, Groupman Ace Ching up your body.
Now we are Tini Alo de Marori. အဝေးရည်ရည်နားနေပါတယ်နိုင်ငံသားဝင်ဝင်များပါတယ်ခင်ဗျာကောင်းသားမှာတော့ဝိသားရည်ကြတော့အယောင်းနဲ့ဝင်နေဟိုဘယ်လန့်နှစ်ခုသွားတာဖြစ်တော့လေခုလောလောဆယ်မှာတော့ကောင်းသားရည်နဲ့ကြာလဲအယောင်းချစ်စီးတမှာတိတ်မရှိတဲ့ခါကြတော့ပြောင်းဝယ်ကြတော့တိတ်ချင်သေးဟိုပါဗောအရင်အရင်ကတော့ပန်းနေတာဗောနော်အဲ့လိုနေထားလို့ရှိပါတယ်ဖေဖော်ဝါရီလတရနေ့စစ်တပ်ကအာဏာသိမ်းယူပြီးရဲ့နောက်ပိုင်းငွေကြေးအက
ပြောင်းတက်လာပြီးတော့ငွေကြေးဖောင်းပွားမှုတွေကြောင့်ကျန်ဝေအပေါ်မှာပြန်ပြီးတော့ရိုက်ခတ်မှုတွေရှိလာနေတယ်လို့တည်သူရေယာမူဝါဒလေးလာတုံးသက်သူတူဦးဖြစ်တဲ့ဥခိုင်ဝင်းကပြောပါတယ်။ဘာကြတဲ့အစားပါပေါ့။ယုံကြည်မှုမရှိတဲ့အတွက်ကိုယ့်ရဲ့ငွေတွေကိုပြန်ပြီးတော့ထုတ်ကြတယ်ပေါ့နော်။ထုတ်ရင်းထုတ်ရင်းကလည်းထုတ်ကြတဲ့ခါမှလည်းဟိုတို့လူတွေကဒေါ်လာဝယ်မယ်။ခိုင်နေပေါ့ the chain name of the Udabore, not Udabore, Nangalaga, chain with the Aro, not Nangalaga, chain with the Aro, Nangaja, you didn't know that Wimalaro, not Lulasa, who Gabalvano, ADV, no, I met Chim with Mayao, Soro, A Hagale, Nangajangui, and Mayao, not who are who do it, my trade, not go with Muma, a Yenagan, one, 90 billion, 7 billion, Joe, Jazoribo, A Haria.
အကုန်စုပေါင်းပြီးတော့နိုင်ငံသားဒေါ်လာအရောပုံပြီးရှားလာတာဒေါ်လာတန်ဖို့တက်လာတာနဲ့အတူသွင်းကုန်ရှားပါလာတာ7သုံးစီနဲ့4သုံးစီပေါ်မှာရိုက်ခတ်မှုတွေရှိလာတာတယ်ယူပို့ဆောင်ကတွေတက်လာတာနဲ့ကုန်စည်နှုန်းပေါ်တက်ရောက်မှုရှိလာတာဒါတွေဖြစ်လာနိုင်တယ်လို့လည်းသူကပြောပါတယ်နှစ်ထောင်၂၁ခုနှစ်အစပိုင်းမှာတော့အမေရိကန်ဒေါ်လာဆန်ကုန်မြန်မာကျပ်ငွေ ဒီကနေ့စက်တင်ဘာလ25ခုနှစ်ရနေ့မှာတော့မြန်မာနိုင်ငံဘဟုဘဏ်ကနေအမေရိကန်ဒေါ်လာ55ဒံကိုမြန်မာကျပ်ငွေ1,000ခုနှစ်ရ95ကျပ်နဲ့ရောင်းချထားပါတယ်။ဘဟုဘဏ်ကနေစက်တင်ဘာလတွေမှာအမေရိကန်ဒေါ်လာကို5ကျပ်ရောင်းချထားပြီးတစ်လအတွင်းရောင်းချထားတဲ့စုစုပေါင်းတန်ဖိုးကတော့63ဒံရှိပါတယ်ရှင်။မဆုမွန်တင်ပြသွားတာပါရှင်။
VOA American တိုင်းရဲ့တင်းလာနေညပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်တော်ဆိုမျိုးတော့ဝါရှင်တန်ဒီစီကနေညဆယ်နာရီထိလိုင်းတုံမီတာ32.3နဲ့59ဒီဂရီနဲ့ဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။ကျမတို့ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကိုFacebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်းFacebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်စပွားရဲ့အင်တာနက်ပင်မဆာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်ပါတယ်။
email လိမ့်ဆောက်ကိုတေးချမှတ်အောင်ရေးပို့ဖို့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။
မင်္ဂလာညချမ်းပါရှင်။VOA အမေရိကန်တန်ရဲ့2024ခုနှစ်စက်တင်ဘာလ29ရက်ညပိုင်းအစီအစဉ်ကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေထုတ်လွှင့်နေပါတယ်။တိကျက်ညဖက်အစီအစဉ်တွေတဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးသက်တမ်းရောင်းသတင်းလောင်းနဲ့ဘလော့ဂါတွေပြောသည်များကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့သတင်းထောက်မှတ်စုကိုတင်ဆက်ပေးချင်ပါတယ်။
ကိုဗစ်ကရောဂါကူးစက်သေးဆုံးမှုတွေကိုလျှော့ချနိုင်ဖို့အတွက်နိုင်ငံအတွင်းမှာဦးစားပေးအုပ်စုဆနှစ်ခုကိုကိုဗစ်ကာကွယ်ဆေးအရင်ဆုံးထိုးပေးခဲ့တာပါဒီအထက်မှာအသက်60ငါးနှစ်အထက်ရှိသူတွေဇမရေဝန်ထမ်းတွေနဲ့တက်ကြီးရွယ်အိုတွေအပါအဝင်လောက်သားအများဆုံးစုဝေးရာအုပ်စုတွေကိုလည်းဦးစားပေးထိုးနှံပေးခဲ့ပါတယ်ကြအပြင်အသက်50ငါးနှစ်အထက်ရှိတဲ့သူတွေ မတန်စွမ်းသူတွေနဲ့တရားနာနဲ့ကိုင်အဖွဲ့အစည်းတွေအပြင်သူတို့ရဲ့မိသားစုဝင်တွေဒုက္ခသည်စခန်းတွေမှာနေထိုင်နေသူတွေအပါအဝင်နာတာရှည်နဲ့မကူးဆန်နိုင်တဲ့ယောဂအခန်းရှိသူတွေကိုထပ်တိုးအုပ်စုအဖြစ်ကာကွယ်ဆေးထိုးပေးဖို့ကိုထည့်သွင်းထားတယ်လို့ဇမရေဝန်ကြီးဌာနပြောခွင့်ရသူဒေါက်တာခင်ခင်ကြီးကပြောပါတယ်
လူတိုင်းကာကွယ်ဆေးထိုးဖို့ကတော့စစ်ကောင်စီဘက်ကတိုက်တွန်းမှုတွေကြကြပြင်းပြင်းလုပ်နေတာပါရခိုင်ရှမ်းစားတဲ့တိုင်းသားဒေသတွေကပြည်ရင်းထုတ်ခဲ့တဲ့စခန်းတွေမြန်မာနိုင်ငံနှက်ကအချင်းထောင်တွေမှာကာကွယ်ဆေးထိုးပေးနေတဲ့သတင်းတွေကိုနေ့စဉ်ထုတ်ပြန်နေပါတယ်
စစ်ကောင်စီဘက်ကကာကွယ်ဆေးထိုးဖို့ကံလန်ထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကအထူးဒေသ၄မိုင်လာအဖွဲ့ကတော့သူတို့ရဲ့ဒေသမှာတရုတ်နိုင်ငံထုတ်ကိုဗစ်ကာကွယ်ဆေးတွေကိုထိုးပေးနေတယ်လို့ပြောပါတယ်။ကိုဗစ်ကာကွယ်ဆေးမထိုးတော့ကုန်လုံးကဖြစ်စရာခံတော့ကအထူးကြိုးပမ်းနေတယ်ကျွန်တော်ဖွဲ့စည်းနေနေကျွန်တော်မလိုတော့ဘူးခင်ဗျာကျွန်တော်စာပြန်ပေးလိုက်ပြီဒီလိုတော်တော်လေး
လိုဒေသတွေမှာကိုဗစ်ကာကွယ်ဆေးထိုးပေးနေကြတာပါ။ရခိုင်ပြည်နယ်မှာတော့ကိုဗစ်ကူးစက်မှုတွေကျဆင်းလာပြီးဆိုပေမဲ့ရောဂါကူးစက်ခံရသူကနေ့စဉ်20ဝန်းကျင်နဲ့သေဆုံးသူတွေလည်းရှိနေပါတယ်။ကူးစက်သူထပ်ပြီးတိုးမလာစေဖို့ရောဂါကာကွယ်ရေးစီမင်းတွေဆက်ပြီးတင်းကျပ်ထားသလိုကိုဗစ်ကာကွယ်ဆေးထိုးဖို့ကလည်းအေးအေးရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်သူခါကပြောပါတယ်။
ဒီကိုဗစ်ကာကွယ်ဆေးကိုနော်ဘယ်အဖွဲ့အစည်းကပဲဟိုဘယ်ရဲမြစ်ကပဲရရပေါ့နော်ကျွန်တော်တို့ပြည်သူတွေအနေနဲ့ဟိုအခွင့်အရေးရလို့ရှိရင်ဟိုမဖြစ်မနေခိုးကြဖို့အတွက်ကျွန်တော်တို့ကတော့ဟိုထားပြီးတော့တိုက်တွန်းလို့ရတယ်။ကိုဗစ်ရောဂါကာကွယ်ထင်းရှုပ်ဒီကုသရေးနောက်ဒီကိုဗစ်ဟိုကာကွယ်ဆေးထိုးရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ဟောဒီကိစ္စဟာအများပြည်သူဟိုကျမ်းမာရေးနဲ့ဆိုင်တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်မို့လို့ဘယ်အဖွဲ့အစည်းနဲ့မဆိုကျွန်တော်တို့ကတော့ဒါပူးပေါင်းဆောင်ရွက်တော့မှာဖြစ်တယ်
။နိုင်ငံထွန်းမှာကယောဂါတတိယလိုင်းတန်းခက်ခက်ခဲခဲရင်ဆိုင်ခဲ့ရပြီတဲ့နောက်ကာကွယ်ဆေးထိုးနှံဖို့ကိုပြည်သူတွေအကြားပို့ပြီးတော့စိတ်ဝင်စားလာကြပါတယ်။စစ်မှိုက်ဝန်ကြီးဌာနရဲ့အစီအစဉ်နဲ့ကိုဗစ်ကာကွယ်ဆေးထိုးတဲ့သူတွေရှိတယ်လို့ကိုယ့်အစီအစဉ်နဲ့ကိုအခကြေးငွေပေးပြီးကာကွယ်ဆေးထိုးကြသူတွေလည်းရှိပါတယ်။ကိုဗစ်ကယောဂါကြောင့်သေဆုံးမှုကိုလျှော့ချနိုင်ဖို့ကာကွယ်ဆေးထိုးကြဖို့ကျန်းမာရေးပညာရှင်တွေကလည်းတိုက်တွန်းချပါတယ်။မြန်မာနိုင်ငံမှာအိန္ဒိယနိုင်ငံထွက်ကိုဗစ်ကာကွယ်ဆေးကိုပထမဆုံးထိုးပေးခဲ့တာပါ။ဆရာနာမသိခင် NLD အစိုးရလက်ထက်မှာဦးစားပေးအဆင့်အလိုက်တက်မှတ်ပြီးကာကွယ်ဆေးထိုးပေးခဲ့တာဖြစ်ပြီးအပြည့်အဝထိုးပြီးသူတွေရှိပေမဲ့လို့အခုနှစ်ဇွန်လထဲမှာပထမဆေးတစ်လုံးထိုးထားသူတွေအတွက်အိန္ဒိယနိုင်ငံကနေကာကွယ်ဆေးအချိန်မီထပ်မရောက်လာလို့ပြည်ထောင်နိုင်ငံထုတ်ဆေးတွေကိုအစကနေပြန်ထိုးဖို့ကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းချပါတယ်။ထိုးလို့တဲ့ကုမ္ပဏီချင်းမတူတဲ့ကိုဗစ်ကာကွယ်ဆေးကိုပြောင်းထိုးတဲ့အခါဘယ်လိုအာဏိပင်တက်ရောက်မှုရှိမလဲဆိုတာကိုလည်းပြည်သူလူထုကစိတ်ဝင်စားနေပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့အရှိတောင်အာရှဒေသကာကွယ်ဆေးဆိုင်ရာနည်းပညာအကြံပေးပါမောက်ကဒေါက်တာစောဝင်းကတော့ယောဂကာကွယ်နိုင်ဖို့ရတဲ့ကာကွယ်ဆေးအရင်ထိုးထားဖို့ရှင်းပြပါတယ်။
တစ်မျိုးနဲ့တစ်မျိုးပြောင်းထိုးတော့လောလောဆယ်တော့လေဟိုကမ္ဘာမှာတော့အဲလို recommendation တော့မရှိသေးဘူး။
ဒါပေမဲ့လည်းဟိုနောက်ပိုင်းတော့ရှိလာနိုင်တယ်ပေါ့နော်။မာဇလာကိုဗစ်ရှင်းတဲ့စပော့နဲ့တွဲပြီးတော့ထိုးတာကိုသူတို့ကလည်းလုပ်နေတာရှိတယ်နော်။အဲကျွန်တော်မြင်တော့ဒီကာကွယ်ဆေးရန်ကိုဗစ်ရှင်းတူရရဲ့အထူးလေးထားလုပ်ဆောင်ခဲ့ပြီးနီးလန်းမျိုးစုံရဲ့ကျိုးပန်းဝယ်ယူထားတဲ့ဒီပါနိုင်ငံတွေကကိုဗစ်ကာကွယ်ဆေးတွေစက်တိုက်ရောက်လာနေတဲ့အတွက်အခုနှစ်မကုန်ခင် လူရင်90ရာခိုင်နှုန်းကိုဆေးထိုးပြီးအောင်မျှော်မှန်းချက်ထားဆောင်ရွက်နေတယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမေအောင်လည်းကပြောပါတယ်။ဇမ္မာယီဝန်ကြီးဌာနတာဝန်ရှိသူတွေကလည်းကိုဗစ်ကာကွယ်ဆေး24လေးတန်းဒီနှစ်ထဲရောက်လာဖို့ရှိတယ်လို့ဗီအိုကိုပြောထားပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကရောဂါကာကွယ်ဆေးထိုးပြီးသူစက်တင်ဘာလ17ရက်နေ့အထိစုစုပေါင်း50ကြိမ်ကျော်ရှိတယ်လို့ဇမ္
ကိုဗစ်19ရောဂါတတိယလှိုင်းမှာသေဆုံးသူအများအပြားရှိခဲ့ပြီးတဲ့နောက်ကာကွယ်ဆေးထိုးဖို့စစ်ဝင်စားသူတွေပုံများလာတယ်လို့ထက်တိုးအုပ်စုတွေထဲမှာတိုင်းဒေသနဲ့နိုင်ငံဒေသတွေကိုကာကွယ်ဆေးထိုးဖို့အတွက်စစ်ကောင်စီကကမ်းလှမ်းနေတဲ့အကြောင်းပြည်သူတွေရဲ့သတင်းတောင်မှဆက်စစ်ဆင်ကနေတင်ဆက်လိုက်ရပါတယ်ရှင်။
American dollar billion 300 ကျော်အကျွေးတင်နေတဲ့တရုတ်ရဲ့အိမ်ချမ်းမြေလုပ်ငန်းကြီး Evergrande ကအတိုးပေးရမယ့်ရက်တမတ်ချက်ဒေါ်လာခဲ့ပြီးတော့အတိုးနဲ့ပတ်သက်လို့တစုံတရာထုတ်ပြန်ပြောဆိုခြင်းမရှိတာကြောင့်အကျွေးမဆက်နိုင်ဖြစ်သွားနိုင်တဲ့အရေးကိုရှင်းလင်းမြှုပ်နှံသူတွေဆိုရင်နေကြပါတယ်။ Evergrande အိမ်ချမ်းမြေလုပ်ငန်းကြီးအရေးကိစ္စကြောင့်ကမ္ဘာတစ်လွှာရှိတ်ခတ်မှုတက်ရောက်နိုင်တဲ့အလားအလာတွေကိုဒီဒီနံပါတ်စီပွားရေးအစီအစဉ်မှာမှတ်တင်ထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
အေဖာကရန်အင်ယာဆောက်လုပ်ရေးလုပ်ငန်းကြီးကအကျွေးဒေါ်လာ300ငါးဘီလီယံရှိနေပြီးငွေချေးစာချုပ်တွေအတွက်အတိုးဒေါ်လာ83.5ဒသမ5ဒံပေးရမယ်နောက်ဆုံးရက်တတ်မှတ်ချက်ကိုကျော်လွန်ခဲ့ပေမဲ့ငွေချေးစာချုပ်ပိုင်ရှင်တွေကိုပေးချေတဲ့အနေအထားမတွေ့ရသလိုလုပ်ငန်းကြီးဘက်ကလည်းဒီကိစ္စကိုတစုံတရာမပြောပါဘူး။ဟောင်ကောင်ခြေစိုက်ဘန်ဒါယီလုပ်ငန်းတစ်ခုဖြစ်တဲ့
Geo Securities Limited ရဲ့အမှုဆောင်အရာရှိချုပ်ဖရန်စစ်လန်ကအခုလိုပြောပါတယ်။Evergrande Group ဒီ Evergrande Group has grossed that Evergrande Group မှာအကျွေးစုပေါင်းကအမေရိကန်ဒေါ်လာ300ဘီလီယံလောက်ရှိပါတယ်။ဒါကအင်တာနက်များတဲ့ပမာဏပါ။ဒီလုပ်ငန်းကြီးပြိုလဲသွားမယ်ဆိုရင်တော့တရုတ်နိုင်ငံတွင်ငွေကြေးလုပ်ငန်းကဏ္ဍကြီးမှာအကြီးအကျယ်ကိုရိုက်ခတ်တက်ရောက်မှုရှိမှသိကြပါတယ်။ကားရော်စွာပဲ Evergrande လုပ်ငန်းစုကြီးအကျွေးတင်နေတာမှာအများစုကတရုတ်နိုင်ငံသားတွေထံမှာဖြစ်ပါတယ်။ပြည်ပကနိုင်ငံတကာလုပ်ငန်းကြီးတွေတိတ်ပပါဘူးဆိုတော့ရိုက်ခတ်တက်ရောက်မှုကတရုတ်နိုင်ငံတွင်မှာအများဆုံးဖြစ်မှာပါ။ ဒါပေမဲ့လည်းအကျွေးပမာဏကများလို့နာမို့လို့တရုတ်နိုင်ငံတွင်ငွေကြေးလုပ်ငန်းကဏ္ဍအတွင်းကြီးရိုက်ခတ်မှုတွေပေါ်လူတွေရဲ့စိုးရွံကြောက်ရွံ့မှုတွေကြောင့်ကမ္ဘာတစ်ဝန်းကငွေကြေးဈေးကွက်တွေမှာပါတက်ရောက်မှုရှိလာနိုင်ပါတယ်။နိုင်ငံခြားငွေကြေးလဲလှယ်မှုလုပ်ငန်းကြီးဖြစ်တဲ့
OANDAA အရှပစိဖိတ်ဆိုင်ရာဈေးကွက်သုံးသပ်သူဂျက်ဖီဟာလီကလည်းအလားတူသုံးသပ်ပါတယ်။
Is it systematically important to the whole world that we have another financial crisis?
ဒီကိစ္စကတက္ကပါလုံးအတွက်တိတ်ကိုအရေးကြီးသလား။နောက်ထပ်ဘန်ဒါရီပြဿနာကြီးတစ်ခုဖြစ်လာနိုင်လားဆိုရင်တော့ဒီလိုဖြစ်လာမယ်လို့ကျွန်တော်မယူဆပါဘူး။ဒီကိစ္စကိုတရုတ်နိုင်ငံတွင်းမှာပဲထိ ချုပ်ထားနိုင်မယ်လို့ကျွန်တော်ထင်ပါတယ်။တရုတ်ဘန်ဒါရီအဖွဲ့အစည်းတွေထံမှအများစုအကျွေးတင်နေတာပါ။ဒီပငွေချေးစာချုပ်တွေလည်းရှိပါတယ်။ဒါပေမဲ့အများစုမဟုတ်ပါဘူး။အားလုံးကတရုတ်နိုင်င
ဒီကိစ္စကိုလည်းကောင်းကောင်းထိန်းချုပ်ထားနိုင်မယ်လို့ကျွန်တော်ထင်ပါတယ်။သဘောတူညီချက်တချို့ဒါမှမဟုတ်အစီအစဉ်တချို့ထွက်လာမယ်လို့ကျွန်တော်ထင်ပါတယ်။တရုတ်ဘိုဟိုဘန်ကပြီးခဲ့တဲ့တောက်ချာနေ့ကဘန်လုံငန်းစနစ်ထဲကိုငွေထက်ထည့်ခဲ့ပြီးဈေးကွက်ကိုပံ့ပိုးတဲ့လက္ခဏာလို့ရှုမြင်ကြပါတယ်။ ဒါပေမဲ့လည်းတရုတ်အာဏာပိုင်တွေဘက်ကတော့အေဗာဂရန်ပြဿနာနဲ့ပတ်သက်ပြီးနှုတ်ဆက်နေကြတယ်လို့နိုင်ငံပိုင်မီဒီယာတွေမှာလည်းကဲတင်ပေးမဲ့အစီအစဉ်နဲ့ပတ်သက်လို့တစုံတစာမှမဖော်ပြပါဘူး။လူလူကြားမတိမငြိမ်မဖြစ်စေပဲဘန်နာရေးဆန်ရာစီးချက်ကိုင်းတွင်းနိုင်ရေးကိစ္စကမူဝါဒချမှတ်ဆောင်ရွက်သူတွေအတွက်ဘေးကျန်နှံ့ချက်ဖြစ်ရတဲ့ကိစ္စလည်းဖြစ်ပါတယ်။
အေဗာဂရန်လုပ်ငန်းကြီးရဲ့အကျွေးတွေတဲကဒေါ်လာဘီလီယံ20လောက်ပဲပြည်ပပိုင်ဆိုင်မှုဖြစ်ပါတယ်။ဒါပေမဲ့လည်းတရုတ်မှာပမာဏအတော်များများအင်ဂျင်မြေလုပ်ငန်းမှာရင်းနှီးမြှုပ်နှံကြတာကြောင့်တရုတ်ပြည်တွင်းမှာတော့ဒီကိစ္စကအန္တရာယ်ရှိနေတာပါ။
ရှိပွားရေးဆိုင်ရာသုတေသနလုပ်ငန်းကက်ပီတယ်အီကော်နမစ်ရဲ့အာရှဆိုင်ရာရှိပွားရေးပညာရှင်မတ်ဝီလျံကအခုလိုသုံးသပ်ပါတယ်ဝဲဝဲဒူးသင့်ခ်ဒက်ကူဘီဆမ်ဘက်ကင်းအော့ဖ်အစ်ဖ်ဝီဒူးသင့်ခ်ဒက်ကူဘီဆမ်ဘက်ကင်းအော့ဖ်အစ်ဖ်ဝီဒူးသင့်ခ်ဒက်ကူဘီဆမ်ဘက်ကင်းအော့ဖ်အစ်ဖ်ဝီဒူးသင့်ခ်ဒက်ကူဘီဆမ်ဘက်ကင်းအော့ဖ်အစ်ဖ်ဝီဒူးသင့်ခ င်ရေရှည်ရင်းနှီးမြှုပ်နှံမှုကောင်းပါမလားဆိုတာကိုလူတွေစပြီးတော့စိုးရိမ်လာနိုင်ပါတယ
် ANZ ဘဏ်ရဲ့ချင်းငွေဆိုင်ရာတာဝန်ခံတူဖြစ်တဲ့မန်တန်ကလည်း Evergrande လုပ်ငန်းကြီးရဲ့အနာဂတ်နဲ့ပတ်သက်ပြီးအခုလိုသုံးသပ်ပြောဆိုပါတယ်
ဆိုရ
ဘက်ကလည်းအစီအစဉ်မရှိဘူးအတိုးလည်းမပေးဘူးဆိုရင်တော့ Evergrande လုပ်ငန်းကြီးကစာချုပ်ကိုချိုးဖောက်မှုဖြစ်လာမှာပါဒီလိုဖြစ်မယ်ဆိုရင်တော့ဈေးကွက်အပေါ်ရိုက်ခတ်တက်ရောက်မှုကပိတ်ပြီးတော့ကြီးပါမယ်ငွေချေးစာချုပ်ရင်းနှီးမြှုပ်နှံသူတဦးအနေနဲ့လူတွေကကုမ္ပဏီကိုဥပဒေကြောင်းအရတရားစွဲကြပါလိမ့်မယ်
他的一些就是这些非
အဓိကလုပ်ငန်းမဟုတ်တဲ့လုပ်ငန်းတချို့တော့ဖျက်တောက်ခံရတာမျိုးကြုံတွေ့နေပါပြီဒီထဲမှာဆိုရင်လျှက်စစ်ကားဌာနဆိုရင်လစာအကျွေးတွေတင်နေပါတယ် Evergrande Bowling Club အတင်းဆိုရင်လည်းအစိုးရကလွှဲပြောင်းရည်ရည်လုပ်ဖို့အတွက်လိုအပ်နေပါပြီ
Evergrande လုပ်ငန်းကြီးကတီးဆောင်နေစေဆောက်လုပ်ရေးလုပ်ငန်းတွေမှာအလုပ်လုပ်နေသူတွေလည်းလစာမရတာလက်နဲ့ချီရှိနေပြီလို့လုပ်သားတို့ဖြစ်တဲ့လီဟွန်ယွန်းကပြောပါတယ်တရုတ်ရဲ့ဒုတိယအကြီးဆုံးအင်အားဆောက်လုပ်ရေးလုပ်ငန်းကြီးဖြစ်တဲ့ Evergrande လုပ်ငန်းကြီးရဲ့ငွေချေးစာချုပ်ရောင်းဝယ်မှုကိုတရုတ်အာဏာပိုင်တို့ကစက်တင်ဘာလ3ရက်နေ့မှာရပ်ဆိုင်းခိုင်ခဲ့တာပါရင်းနှီးမြှုပ်နှံသူတွေအလုံးရင်းနဲ့ပြန်ရောက်တဲ့အခါမှာကုမ္ပဏီဘက်ကငွေမချေနိုင်မဲ့အရေးစိုးရိမ်ခဲ့ကြပြီးအရောင်းဝယ်တွေမတည်မငြိမ်ဖြစ်ခဲ့ပါတယ် Evergrande လုပ်ငန်းကြီးကိုချင်းငွေအမြောက်အများချထားပေးခဲ့တဲ့ဘန်ဒါယေးဝန်ဆောင်မှုလုပ်ငန်းကြီးတစ်ခုကချက်ချင်းငွေပြန်ဆက်ဖို့တောင်းဆိုရဲဆိုပြီး Bloomberg ကစောင်းမဖော်ပြပြီးနောက်မှာကုမ္ပဏီရဲ့ငွေချေးစာချုပ်တွေကိုအ мян ထုတ်ရောင်းဖို့လုပ်ခဲ့ကြပြီးတချို့ကတော့ဈေးနှုန်းရဲ့26ရာခိုင်နှုန်းလောက်နဲ့ရောင်းချခဲ့ကြတာပါတရုတ်ရဲ့လုပ်ငန်းကြီးတစ်ခုဖြစ်တဲ့ China Huarun Asset Management လုပ်ငန်းကြီးဟာပြီးခဲ့တဲ့နှစ်အတွင်းဒေါ်လာ 15.6 ဘီလီယံရှုံးပေါ်ခဲ့တယ်ဆိုပြီးဘန်ဒါယီအစီရင်ခံစာမှာဖော်ပြခဲ့ပြီးတဲ့နောက်ရပ်ပိုင်အကြံမှာပဲ Evergrande လုပ်ငန်းကြီးအရေးကိစ္စပေါ်ပေါက်လာတာဖြစ်ပါတယ်။ Evergrande လုပ်ငန်းကြီးအနေနဲ့ချင်းငွေပြန်မဆက်နိုင်မဲ့အန္တရာယ်ရှိနေကြောင်းစီးပွားရေးပုံမှန်လဲပတ်မှုနဲ့မဆိုင်တဲ့အမှုခင်းတွေရှိလာနိုင်ကြောင်းလုပ်ငန်းကြီးရဲ့ဘန်ဒါယီရှင်းတန်းနဲ့မှာမဖြစ်မနေထည့်သွင်းခဲ့ရပြီးရင်းနှီးမြှုပ်နှံသူတွေကိုသတိပေးခဲ့ရပါတယ်။ရှယ်ယာပိုင်ရှင်တွေရင်းနှီးမြှုပ်နှံလူသူတွေအနေနဲ့လုပ်ငန်းကြီးရဲ့အစုရှယ်ယာတွေနဲ့ပတ်သက်ရင်တတိထားဆောင်ရွက်ဖို့လဲစက်တင်ဘာလအစောပိုင်းမှာပဲ Evergrande လုပ်ငန်းကြီးကဖော်ပြခဲ့ရပါတယ်ရှင
်မတ်တင်ကြီးတင်ဆက်ထားတဲ့အပတ်စဉ်စီးပွားရေးခဏကိုကြားခဲ့တာပါရှင်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ခဏနောက်တစ်ခုဖြစ်တဲ့ blogger ပြောသည်များပါမြန်မာနိုင်ငံရဲ့အင်တာနက်လှုပ်လှခွင့်အခြေအနေဟာဖေဖော်ဝါရီလတည်းရဲ့စစ်တပ်အာဏာသိမ်းပြီးတဲ့နောက်သူတို့မတန်းတင်ထားတဲ့တမိုင်းမှာအဆိုးဆုံးကျဆင်းသွားတယ်လို့ Freedom House အဖွဲ့ရဲ့ Freedom of the Net 2021အစီရင်ခံစာမှာဖော်ပြပါတယ်။ဒီတော့မြန်မာနိုင်ငံကအင်တာနက်သုံးနေကြသူတွေကြားမှာရောဘယ်လိုမြင်ကြပါသလဲ။မဆူမြေမွန်ကဘလော့ဂါရီပြောသည်များအစီအစဉ်မှာတင်ဆက်ထားပါတယ်။လက်ရှိကမ္ဘာမှာမြန်မာနိုင်ငံဟာအင်တာနက်လွတ်လပ်ခွင့်မရှိဆုံးတတိယမြောက်နိုင်ငံဖြစ်တယ်လို့ Freedom House အဖွဲ့ရဲ့ online ပေါ်ကလွတ်လပ်မှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာဖော်ပြခဲ့ပါတယ်။ American ပြည်ထောင်စု Washington မြို့တော်အခြေစိုက် Freedom House အဖွဲ့ကတော့ကမ္ဘာတစ်ဝှမ်းမှာလူ့အခွင့်အရေးကိုကာကွယ်ပြီး Democracy နည်းလမ်းကျအပြောင်းအလဲတွေကိုအားပေးဆောင်ရွက်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းအင်တာနက်သုံးသူ88ရာခိုင်နှုန်းအကျုံးဝင်တဲ့နိုင်ငံပေါင်း80ကအခြေအနေတွေကိုလေ့လာသုံးသပ်ပြီးတော့Freedom on the Net 2021 အစီရင်ခံစာကိုစက်တင်ဘာလထဲမှာထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံမှာရွေးကောက်ပွဲရလဒ်ကိုလက်မခံမဲ့စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မှာမြန်မာနိုင်ငံကအင်တာနက်လွတ်လပ်မှုအခြေအနေဟာသူတို့မှတ်တမ်းတင်ထားတဲ့သမိုင်းမှာအဆိုးဆုံးကျဆင်းသွားတယ်လို့ပြောပါရတယ်။2020ခုနှစ်ခါချက်ကို14မှတ်ကျဆင်းသွားခဲ့တာပါလွတ်လပ်မှုအစီအစဉ်ကိုအမှတ်တရသတ်မှတ်ထားတာမှာမြန်မာနိုင်ငံက18မှတ်ပဲရပြီးတော့မြန်မာနိုင်ငံထက်ဆိုးတာအီရန်နဲ့တရုတ်နိုင်ငံပဲကျန်ပါတယ်Freedom House ရဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ထောက်ပြထားတာကတော့ February 1ရက်ကနေ April 1အထိညတိုင်းအင်တာနက်တွေဖြတ်တယ်၊ Mala Zamanga Sui Tanangan Low Mobile Internet Trigo Low Wap Chatagere, Sensen Sanapia Bore Pilaro, Lusu so Omuri Loaded Subido, Lumu Kunya Drigo, Pipene, Online Moma, the Indian Jared Renong and Rie, Longan License Rigo, Japje, Sadway in a sign at Chigan Sa Omigo, Tinch Hote, Internet Winsam who paid a Longan Rigani, Don't Sway to Rie, Kui, Chale Drigo, a Tin Dauram Yuri Loaded. Online mama she did not jump, Panka the reader she did low, seeing Kanzari Mamma Manning and a Patalu, Taupia Tavare, Tiro, Taman P. the way Jamayo, Sita Anna Dimitina by Internet Donya Rabla Lula de Lu Kanzaja Badale.
February Latayani now by Girea Bono, and then Mia Bavetipse, Nagaine, Sustadwe, Avetipse, Kue, Buri, you did a Puri Avetipi Bono, Kalisaloshi, Sitema Willara, Onga, or the เนี่ยสัญญามาเว็บพี่ๆของไลน์มาเว็บพี่ๆเนี่ยก็เนี่ยหน้าถอดดีปลาปอนเนาะเอ่อไอ้โหลမျိုးစိတ်แท้มาတော့ဟိုမလုံးကျုံတဲ့အချိန်မျိုးလေးတခါတည်းဝင်လာတတ်တယ်ပေါ့เนาะဆိုတော့ဟိုကျွန်တော်ဒီတည်းလေတကယ်တည်းပတ်သက်လို့ရှိလို့ရှိရင်ဝင်ပြီးတော့နေတယ်ဒါပေမဲ့ဒီစိတ်မျိုးဝင်လာတာကတော့ဒါဟိုကျွန်တော်တယောက်တည်းလို့တော့မဟုတ်ဘူးတဲ့ကြီးပါတယ်ဟုတ်ကဲ့အရင်တော့
အမြင်ထဲတော့အများကြီးပုံသတိထားပြတဲ့ဟိုပပ်ဘလစ်ပေ့စ်တွေထဲမှာဝင်ပြီးတော့ရေးတာတွေပါတယ်မလုပ်တော့ဘူးနော်ပရိုဖိုင်းအမှန်နဲ့လည်းမသုံးတော့ဘူးကိုယုံနဲ့ကိုပရိုဖိုင်းနဲ့မသုံးတော့ဘူးမသုံးတော့ဆိုတာတခြားအကြောင်းတော့မဟုတ်ဘူးတခုခုဘာညာဆိုငါကကာကြီးတွေဘာညာဆိုကိုယ်ကပြေးနိုင်တဲ့ဟိုရှောင်းတိုင်းနဲ့တင်းနိုင်တဲ့သူမဟုတ်ဘူးလေမျိုးပေါ်မှာပဲကိုကနေရတဲ့သူဆိုတ
ဒီကနေ့တရားရောက်ကိုဆက်သွယ်တော့မယ်ဆိုရင်စိတ်ချရပါမလားဆိုတာမျိုးစဉ်းစားမိလာတယ်လို့ပြောပြကြသူတွေကတော့မနေပါဘူးတချို့ဆိုလဲဂျာကနေဖြတ်ပြီးထောက်လှမ်းလို့မရနိုင်တဲ့ဆက်သွယ်ရေးအပလီကေးရှင်းတွေကိုအသုံးပြုလာကြတယ်လို့အွန်လိုင်းမှာပို့ပြီးလုံခြုံအောင်လို့ VPN တွေတဆင့်ခံတုံးလာကြပါတယ် တယ်လီနော့ကုမ္ပဏီရဲ့ဆက်သွယ်ရေးဝန်ဆောင်မှုတုံးတဲ့သူတွေအပေါ်ထောက်လှမ်းနိုင်မယ့်နည်းပညာတွေအသုံးဖို့အတွက်အာနာသိန်းစစ်ကောင်စီကတယ်လီနော့ကိုဖိအားပေးခဲ့ပြီးမဲ့သူတို့လက်မခံခဲ့ဘူးလို့တယ်လီနော့ကုမ္ပဏီကလည်းထုတ်ဖော်ပြောကြားခဲ့ပါတယ်ဒီလိုမျိုးအခြေအနေတွေအပေါ်ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကုမ္ပဏီကစီယုံလှုပ်ဆော်ရေးမှုမတ်တင်စာရှ
ဒီလိုနည်းတွေနဲ့သူတို့ကတော်လိုင်းကိုရိုက်ချိုးဖို့ကြိုးစားကြတယ်လို့ကျွန်မမြင်နေပါတော့ညီမနိုင်ငံမှာအင်တာနက်တွေကန့်ကွက်ဖြစ်တာမှကြောင့်သတင်းစီးဆင်းမှုတွေထိခိုက်ခဲ့တာလည်းရှိပါတယ်လက်ရှိစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားလက်နက်ကင်ပဋိပက္ခဖြစ်နေတဲ့ဒေသတွေမှာအင်တာနက်လိုင်းတွေဖုန်းလိုင်းတွေချက်တောင်းနေတာကဖြန့်ငါးပြမှုကိုကျင့်သုံးနေတာဖြစ်တယ် ဒီအရေးကြီးတဲ့နေရာဖြစ်ရင်မဖြစ်ရင်ကျမတို့ဒီဒါပြောရမယ်ဆိုစည်ရေးအားဖြင့်ဒီတူကာကွယ်ရေးတစ်ဖွဲ့ပြီးအားကောင်းတာတော့မဟုတ်ပုံကန်ထားကြမှာအရန်အားကောင်းတဲ့အဖွဲ့နေရာတွေပေါ့ဒီနေရာတွေကိုဒါစိတ်သက်ပိုင်းဆိုင်ရာသတင်းချက်လက်ချက်တောက်ချင်အားဖြင့်ရိုက်ချိုးတဲ့ပုံစံမျိုးပေါ့နော်ဒီလိုပုံစံမျိုးပတ်တံမီရတယ်ပြောရမယ်ဆိုဖြတ်လေးဖြတ်ဆိုရဲဟာကျွန်တော်အများကြီ ဒီမှာနိုင်ငံမှာစစ်တပ်ဟာလူ့ခွင့်ရေးချိုးဖောက်မှုတွေကိုဖုံးကွယ်ခြင်းတဲ့အခါမှာအင်တာနက်ဖြတ်တောက်မှုတွေလုပ်နေတာအရှင်တဲကဖြစ်နေတယ်ဆိုတာကိုလည်းအခုလိုထောက်ပြပါရစေ။ဒီလွန်ခဲ့တဲ့၃နှစ်ကိုပြန်ကြည့်မယ်ဆိုလည်း2018နဲ့2019ထောင်နှစ်ဆယ်မှာရှိနေတဲ့ဒီအင်တာနက်လွတ်လပ်ခွင့်အခြေအနေတွေဟာပြောရမယ်ဆိုတနည်းနဲ့တနည်းပို့ပြီးတော့ဆုတ်ယုတ်လာခဲ့တယ်ပေါ့ ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကစည်းရုံးနှောင်းဆောင်ရေးမှုမတ်တင်စာဆောင်လည်ရေးဖြစ်ပါတယ် Freedom House အဖွဲ့ထုတ်ပြန်တဲ့အင်တာနက်လွတ်လပ်ခွင့်ဆိုင်ရာ2022ခုနှစ်အစဉ်ခန်းစာအရဒီကမ္ဘာလုံးမှာအင်တာနက်လွတ်လပ်ခွင့်အခြေစုံနံပါတ်1နိုင်ငံကအိုက်စ်လန်နိုင်ငံဖြစ်ပြီးတော့အမေရိကန်ကနံပါတ်7နေရာမှာရှိပါတယ်ရှင်ကျွန်မဆွေမြတ်မောင်ပါ
မဆွေမြတ်မွန်တင်ဆက်ထားတဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုကြားခဲ့ရတာပါရှင်အခုတော့သက်တမ်းရောင်သတင်းလွှာကဏ္ဍပါစက်တင်ဘာလ25ရက်နေ့စနေနေ့ကတော့ကမ္ဘာမျိုးကြီးတချို့မှာ Global Citizen Live Show ဖြောဖြေးပွဲကျင်းပပြီးတော့ကမ္ဘာကြီးကိုကာကွယ်ဖို့စီးရဲနွမ်းပမှုလျှော့ချဖို့နှိုးဆော်မှုတွေလုပ်ခဲ့ကြပါတယ်တရုတ်နိုင်ငံမှာတော့ Universal ရုပ်ရှင်ထုတ်လုပ်ရေးကအပန်းဖြေကစားကွင်းတစ်ခုဖွင့်လှစ်လိုက်ပါတယ်ဒီလိုဖြောဖြေးရေးနဲ့အနုပညာသတင်းတိုးတွေကိုသက်တမ်းရောင်သတင်းလွှာအစီအစဉ်မှမှအေးသနာကြောကတင်ပြထားပါတယ်
ဒီကနေ့စနေစက်တင်ဘာလ25ရက်နေ့က Global Citizen ဆိုတဲ့တကမ္ဘာလုံးစုပေါင်းဖြိုပြွဲကျင်းပါတော့ Korea K-pop ကမ္ဘာကျော် BTS အဖွဲ့က Permission to Dance ဆိုတဲ့တခြင်းနဲ့ပါဝင်ဖြိုပြခဲ့သလိုပရိသတ်နာမည်ကျော်အဆိုတော်ကြီး Elton John က online ကနေတိုက်ရိုက်လဲထုတ်လွှင့်ဖြိုပြခဲ့ပွဲမှာပါဝင်ခဲ့ပါသည် လူလုံးမျိုး Central Park ပန်းချီမှာကျင်းပတဲ့ဖြောပြပွဲကိုတော့ပြည်သက် 6000 တက်ရောက်ခဲ့ပြီးတော့ဖြောပြကြတဲ့သူတွေထဲမှာနာမည်ကြီးထိထိရဲ့အဆိုတော်တွေဖြစ်တဲ့ဂီတာအုပ်စုတွေ Coldplay ပြီးတော့ Billie Eilish နဲ့ Jennifer Lopez တို့လည်းပါဝင်ခဲ့ကြတာပါပြည်သက်နိုင်ငံပါဝင်မျိုးတော်ကပွဲမှာတော့ Elton John အပြင် Black Eyed Peas အဖွဲ့လည်းဖြောပြခဲ့တာတွေ့ရသလို American ပြည်အောင်စု Los Angeles ကပွဲမှာတော့ Stevie Wonder နဲ့ Demi Lovato တို့လည်းပါဝင်ဖြောပြခဲ့ကြပါသည် ဒီ Global Citizen ကမ္ဘာနိုင်ငံသားဆိုတဲ့ဖြောပြပွဲဟာကမ္ဘာကြီးကိုကာကွယ်ဖို့စီးရဲနွမ်းပေါင်းမှုကိုတိုက်ဖြတ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကျင်းပတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပိုင်းနေအတွင်းမှာရန်နာမည်ကြီးလာတဲ့လူငယ်အဆိုတော် Billie Eilish က ကမ္ဘာမြေကြီးကိုဂရုစိုက်ဖို့ဘလောက်အရေးကြီးတယ်ဆိုတာကိုပြောကြားသွားပါတယ်။
How much people don't care about the world and like where we live and it doesn't
matter. ကျွန်တော်ကအချိန်တော်တော်များများမှာလုံးဝကိုမျှော်လင့်ချက်မဲ့တယ်လို့ခံစားနေရပါတယ်တဲ့။လူတွေဘလောက်တောင်မှကဘာကြီးနဲ့ပတ်သက်လို့ဂရုမစိုက်အလေးမထားဘူးဆိုတာကိုတွေ့နေရလို့ပါကိုယ်နေထိုင်တဲ့နေရာကဘာကြီးကိုဒီလိုသဘောထားကြတာဘလို့မှနားမလည်နိုင်ပါဘူး လို့ Billie Eilish ကပြောသွားပါတယ်။တချင်းပြောပြမှုတွေကြားထဲမှာအဆိုတော်တွေကစကားတွေလည်းပြောသွားကြသလို နိုင်ငံတကာအသိုင်းအဝန်းနဲ့ကမ္ဘာကြီးအနေနဲ့ကမ္ဘာဥရုယာစီပြောင်းလဲမှုကိစ္စဝိုင်းဝန်းတားဆီးလှုံ့ဆော်ကြဖို့လဲတိုက်တွန်းသွားကြတာပါ ကျောင်းဝင်းအရိုက်ရောင်ဆွမ်းမထားတဲ့ဗြိတိသျှမင်းသားဟယ်နဲ့သူ့ရဲ့ဇနီးဖြစ်တဲ့မေဂန်မာကယ်တို့လည်း
New York Global Citizen Tribunal တက်ရောက်သွားကြပြီးတော့ COVID-19 ကာကွယ်ဆေးမငြိမ်းများမှုတွေဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပြည်သက်တွေကိုပြောသွားပါတယ
် That so much of the vaccine supply has only gone to just 10 wealthy nations so far and not everyone else. It's just not okay.
နိုင်ငံတိုင်းကလူ80ရာခိုင်နှုန်းကိုကာကွယ်ဆေးထိုးပေးနိုင်ဖို့စေဝါလုံလုံလောက်လောက်ဒီနေ့ထုတ်ပေးနိုင်ဖို့ယူဆရပါတယ်ဒါပေမဲ့အခုချိန်ထိကာဝေးစည်းတွေကကမ္ဘာမှာချမ်းသာတဲ့နိုင်ငံ10နိုင်ငံတွေကိုပဲအဓိကသွားနေပြီးတော့သူများတွေစီမရောက်တာလုံးဝကိုအဆင်မပြေပါဘူးလို့မေဂန်မာကယ်ပြောသွားတာပါသူနဲ့သူခမွန်ကကျမတို့နှစ်ယောက်ကမ္ဘာကျန်းမာရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ကျန်းကျင်သူတွေကမ္ဘာကျန်းမာရေးအဖွဲ့အစည်းခေါင်းဆောင်တွေနဲ့ပြောဆိုဆွေးနွေးပြီးတော့ဒီကဘေးရောဂါကြီးအဆုံးသတ်အောင်လုပ်နိုင်ဖို့ကြိုးစားနေကြပါတယ်အခုဖြစ်နေတာကတရင်အချက်လက်တွေမာရွေးမှုစာအုပ်ကြီးတိုင်းကျိုးနေစနစ်နဲ့အစင်စင်လုံနေကြတာထင်သာမြင်သာမှုမရှိတာစေဝါနဲ့ငွေကြီးမတက်နိုင်တာတွေဒါတွေကြောင့်ဖြစ်နေရတာပါလို့လည်းပြောသွားခဲ့ပါတယ်။ပြင်သစ်ကဖြော်ပြဝင်မှာတော့လူ2000လောက်တက်ရောက်ပြီးတော့ပြင်သစ်ကအထင်ကြီး Alpha မျော်စင်ရဲ့ခြေရင်းမှာကျင်းပခဲ့တာဖြစ်ပါတယ်။ပွဲကို Elton John ဖြော်ပြပေးခဲ့တဲ့အဖြစ် American အဖွဲ့ Black Eyed Peas လာရောက်တာလည်းတွေ့ရသလို British အဆိုတော် Ashley နဲ့ Barry ကပွဲမှာဖြော်ပြခဲ့ပါတယ်။ Global Citizen Life ဖြော်ပြဝဲကိုအာရီနယူးယောက်လော့စ်အန်ဂျလိစ်မြို့တို့ပါဝင်မြို့ကြီးတချို့မှာကျင်းပခဲ့ပြီးတော့စုစုပေါင်းအမှုပညာရှင်80လောက်ပါဝင်ပြီးဖြောပြခဲ့တာဖြစ်ပါတယ်။ဒီပွဲကျင်းပချိန်ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကုလသမဂ္ဂအထွေထွေညီလာခံကျင်းပတဲ့အချိန်နဲ့လည်းတိုက်ဆိုင်နေသလိုမကြခင်ကျင်းပမဲ့ G20 အစည်းအဝေးပွဲနောက်ပြီးတော့ COP26 ဥရုယာတီပြောင်းလဲမှုအစည်းအဝေးတွေနဲ့လည်းအချိန်ကိုက်နေတာဖြစ်ပါလိမ့်ရှင်။ရှင်ဘတ်ဆက်စတူဒီယိုရုပ်ရှင်ထုတ်လုပ်ရေးကတော့တရုတ်နိုင်ငံမှာသူ့ရဲ့ရုပ်ရှင်ထုတ်လုပ်ရေးပထမဆုံးအပန်းဖြေကစားကွင်းကြီးဖြစ်နေတဲ့နယ်လာနေစက်တင်ဘာလ20ရက်နေ့ကပဲကစားကွင်းကြီးတစ်ခုဖွင့်လိုက်ပါတယ်။ COVID-19 ကူးစက်ကပ်ဘေးကြီးဖြစ်ပေါ်နေတာကြောင့်ဒီကစားကွင်းကြီးတိစောက်ပြီးနောက်မှုမှာကြမ်းကြမ်းမှုတွေမျိုးစုံဖြစ်ခဲ့ပါတယ်။ဒီကစားကွင်းကြီးဖွင့်လှစ်တဲ့နေ့ကတော့တရုတ်နိုင်ငံမှာအများပြည်သူအားလိုက်ရက်နေ့ဖြစ်ပြီးတော့ဘိုးရီရွာနေတဲ့ကြားကဒီကစားကွင်းကိုလူတွေအများကြီးအစောကြီးတဲ့ကရောက်လာကြတာပါ။ဒီကစားဝင်းကိုလာဖို့လက်မှတ်တွေကိုလည်းပထမသတင်းပတ်မှာလက်မှတ်ကြိုတင်ရောင်းချတာလက်မှတ်တွေပြတ်သွားခဲ့တာဖြစ်ပါတယ
်
လက်မှတ်ရလို့ကန်ကောင်းသူအဒယ်ရှူကတော့သူလက်မှတ်ရလိုက်တာကိုအရန်ပျော်နေပြီးတော့အထဲမှာတန်းစီရတာလိုင်းရှည်ကြီးမဖြစ်ပါစေနဲ့လို့ဆုတောင်းနေခဲ့တာပါဒီကစားကွင်းကြီးကို2016ခုနှစ်ထဲကစောက်လုံနေတာဖြစ်ပြီးတော့ဒီကစားကွင်းဖွင့်လှစ်နိုင်ရေးအတွက်တရုတ်အာဏာပိုင်တွေကတော်တော်ကိုအားပေးပါတယ်။ဒီကစားကွင်းနေရာကိုရောက်တဲ့မြေအောက်ရထားလိုင်းကိုပါတိုးချဲ့ပြီးတော့စောက်လုံပေးထားတာဖြစ်ပါတယ်။ဒီကစားကွင်းကြီးမှာကစားစရာ၊စီးစရာမျိုးစုံ၊စားတောက်ဆိုင်တွေ၊ကြာကန်းတွေအပြင်ဟိုတယ်နှလုံးတော်မှာပါပါတယ်။Universal ကအခုဆိုရင်အာရှမှာဖွင့်တဲ့ကစားကွင်းတွေကဂျပန်နဲ့စင်ကာပူအပြင်အခုတရုတ်နိုင်ငံမှာပေါင်းတော့အာရှ၃နိုင်ငံဖြစ်သွားပါတယ်။ကဝါတဝါမှာဆိုရင်တော့အခုဟာကသူတို့ရဲ့၅ခုမြောက်ကစားကွင်းဖြစ်ပါတယ်။ Harry Potter, Jurassic Park, Kung Fu Panda ဒီလိုမျိုးသူတို့ထုတ်လုပ်ထားတဲ့ရုပ်ရှင်ကားတွေရဲ့ပစ္စည်းတွေရောင်းချရမှုကလည်းဒီလိုမျိုးကစားကွင်းကြီးတွေမှာအများကြီးမှီတည်နေတာပါ။အခုတရုတ်နိုင်ငံကကစားကွင်းတင်မှာတော့ COVID ကန့်သတ်ချက်တွေနဲ့အညီအလုံးနှာခေါင်းစည်းတွေဝတ်ဆင်ရမှာဖြစ်ပြီးတော့ကစားကွင်းဝင်ပေါက် COVID ကင်းရှင်းကြောင်းကျန်းမာရေးထောက်ခံချက်ပြရမှာဖြစ်ပါတယ်ရှင်။
အနုပညာလောကကသတင်းတူတူထထွားရဲအကြောင်းမှအင်တာနက်ကြောင့်တက်တန်ရောင်သတင်းလောမှာတင်ပြသွားတာပါရှင်။ VOA American အတန်းကအခုထုတ်လင်းပေးနေတဲ့တနအိစာအစီအစဉ်အလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့7:00နာရီထိလိုင်းတိုမီတာ30နဲ့50တိတို့ကနေပြန်ပြီးတော့ထုတ်လင်းပေးသွားအောင်ပါ။အခုတော့ကြာနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမဆူမြတ်မွန်ကပြောပြပေးပါအောင်ရှင
်။ဂျမနီနိုင်ငံမှာတင်းငွေတွေကကျင်းပတဲ့ထွေထွေရွေးကောက်ပွဲမှာအနိုင်ရပြီလို့ကြေညာခဲ့တဲ့ပဟိုလဝဲရင်းဆိုရှယ်ဒီမိုကရက်ပါတီခေါင်းဆောင် Olaf Scholz က Greens Party Freedom Democrats Party တို့ပါဝင်တဲ့ညမောင်းအစိုးရကို Christmas မတိုင်ခင်မှာဖွဲ့စည်းနိုင်ဖို့ညှိနှိုင်းသဘောတူမယ်လို့ပြောကြားခဲ့ပါတယ်။လက်ရှိဝန်ကြီးချုပ် Angela Merkel ရဲ့ Christian Democratic Union CDU ပါတီကိုအစိုးရထဲမှာမပါစေချင်တော့ဘူးဆိုတာပြည်သူတွေကရွေးကောက်ပွဲရလဒ်နဲ့ပြသခဲ့ပြီလို့သူကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အစိုးရအသစ်ကို SPD, Greens နဲ့ FDP ပါတီတို့နဲ့ဖွဲ့စည်းတယ်ဆိုတာဆန္ဒပြပြည်သူတွေကထုတ်ဖော်ပြောခဲ့ကြပြီလို့အနိုင်ရပြီလို့ပြောကြားခဲ့တဲ့ပါတီခေါင်းဆောင် Olaf Scholz ကပြောကြားပါတယ်။သူဦးဆောင်တဲ့ Social Democrat Party ဟာဂျာမနီမှာအကြီးဆုံးပါတီဖြစ်ပါတယ်။ဒါပေမဲ့အမတ်နေရာ935ယောက်ရှိတဲ့ဂျာမနီလွှတ်တော်မှာအမတ်နေရာ206ယောက်သာအနိုင်ရခဲ့တာကြောင့်အများစုနေရာမရခဲ့ပါဘူး။ဗြိတိန်နိုင်ငံမှာတော့လောင်စာဆီပြက်လက်မှာကိုစိုးရိမ်ပြီးတော့လောင်စာဆီအပြဲဝင်နေကြတာကြောင့်နိုင်ငံတိုင်းကမြို့ကြီးတော်တော်များများတက်စီဆိုင်တွေမှာစီးတွေပြတ်သွားခဲ့ပါတယ်ရှင်။
တရင်ကျင်းချက်ကိုမဆုမြတ်မွန်တင်ပြပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာတွေကတော့
This program has come to you from the Voice of America, Washington.